Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနေမနေ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ24ရက်စနေနေ့မနေ့ဖက်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းလူမီတာ30နဲ့40 48 50တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတောင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုနားလောင်နဲ့အတူကြီးညာပေးမှာပါဗြိတိန်နိုင်ငံမှာနေနေကြတဲ့ EU ကနိုင်ငံသား3သန်းအနေနဲ့ဘယ်သူမှဗြိတိန်နိုင်ငံတွေကနေထွက်ခွာသွားဖို့မလိုပါဘူးလို့ဗြိတိရှ်ဝန်ကြီးချုပ်ထရီဆာမေကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံထဲမှာအကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့မြောက်ပိုင်းတရီဂန်နိုင်ငံတွေကလာတဲ့လူစိုးကိုင်း MS-13 ကိုချေမှုမယ်လို့အမေရိကန်တရားရေးဌာနကနေထုတ်ပြန်လိုက်ပါတယ်။လန်ဒန်မြို့ကမ်ဒန်ရပ်မှာရှိတဲ့လူနေအဆောက်အဦကလူပေါင်း 8,000 ကိုပေးလို့ရာကိုရွှေ့ပြောင်းပေးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်းရောင်
းဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံရဲ့ဝါရင်ဂီတကျယ်ဝင်းရင်းတပွင့်ကျေလွင့်သွားခဲ့ပါပြီ
အင်းမှန်မြောပါတယ်ကိုအန်ကြီးကအင်တန်သဘောကောင်းတယ်မမတို့တွေမစိုးရင်ကလေးဘဝတွေကသူကအဆူရောကြီးဖြစ်နေပြီလေအဲ့တော့အကွမ်းကြီးတို့တချင်းတွေကို300
ဂီတပညာရှင်အဆူရောကိုအန်ကြီးမင်းညကကွယ်လွန်သွားတဲ့အကြောင်းနိုင်ငံတော်အဆူရောဒေါ်မမအေးပြောကြားသွားတာဒီကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့လည်းတင်ပြပေးဖို့ရှိသလိုနိုင်ငံတကာအခင်းအကျင်းထဲမှာတော့ရုရှားရဲ့စီးရေးချင်းချောက်မှုတွေနဲ့ပတ်သက်လို့လည်းတင်ပြမှာဖြစ်သလိုစိတ်ဝင်စားဖွယ်ရာအိန္ဒိယနိုင်ငံမှာအင်သာစနစ်နဲ့ပတ်သက်လို့ဘယ်သူ့ကိုနာမည်ပေးထားသလဲဆိုတာတွေကိုပါတင်ပြမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့နန်းလောင်တို့ကပြောပြပေးပါအောင်ခင်ဗျာ
ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေခွဲထွက်ဖို့အတွက်ဆုံးဖြတ်ခဲ့တာတနှစ်ပြည့်တဲ့အချိန်မှာပဲ EU ခေါင်းဆောင်တွေဟာ Brussels မှာနှစ်ရက်ကြာဆွေးနွေးခဲ့ကြတာဖြစ်ပြီးတောက်ကြတဲ့အစည်းအဝေးပြီးဆုံးချိန်မှာတော့ EU ကနေခွဲထွက်သွားပြီးချိန်မှာဗြိတိန်နိုင်ငံထဲမှာရှိနေတဲ့ EU နိုင်ငံတွေကနိုင်ငံသားတွေရဲ့ဌာနေအဖြစ်ရပိုင်ခွင့်ဆိုင်ရာမေးခွန်းတွေနဲ့အဆုံးသတ်ခဲ့ပါတယ်။အစည်းအဝေးမှာဗြိတိန်မှာနေနေကြတဲ့ EU ကနိုင်ငံသား3သန်းရဲ့ကံကြမ်းမနဲ့ပတ်သက်ပြီးဗြိတိရှ်ဝန်ကြီးချုပ်ထရီဆာမေးကဆွေးနွေးခဲ့တာပါ။ဗြိတိန်နိုင်ငံထဲမှာနေနေကြတဲ့ဒီနိုင်ငံသားတွေအနေနဲ့ဘသူမှဗြိတိန်နိုင်ငံတဲကနေထွက်ခွာသွားဖို့မလိုသလိုသူတို့မိသားစုတွေတကွဲတပြားဖြစ်နေတာမျိုးကိုမဖြစ်စေချင်ပါဘူးလို့ဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင် EU ကနိုင်ငံသားတွေဗြိတိန်မှာအနည်းဆုံး9နှစ်နေထိုင်ခဲ့မယ်ဆိုရင်လက်ရှိရနေတဲ့ရပိုင်ခွင့်တွေအတိုင်းခံစားစီဖို့အတွက်ခွင့်ပြုမှာဖြစ်ကြောင်းလည်းကန့်လန့်ခဲ့ပါတယ်။ဒါပေမဲ့အခုလိုဗြိတိန်ရဲ့ကန့်လန့်ချက်ဟာ EU ကမျှော်လင့်ထားတာထက်အများကြီးညော့နေနေသလို EU နိုင်ငံသားတွေအတွက်ဆိုးရတဲ့အခြေအနေမျိုးတွေကြုံလာရနိုင်တယ်လို့ဥရောပကောင်စီအကြီးအကဲဒေါ်နယ်တတ်စ်ကပြောပါတယ်။ဥရောပကော်မရှင်အကြီးအကဲယွန်းကလော့ယွန်ကာကတော့အခုလိုဗြိတိန်ရဲ့ကန့်လန့်မှုဟာပထမခြေလှမ်းတစ်ရပ်ဖြစ်ပေမဲ့လုံလောက်မှုတော့မရှိသေးပါဘူးလို့သတင်းတောက်တွေကိုပြောပါတယ်။ဗြိတိန်နိုင်ငံ EU ကနေခွဲထွက်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေကိုတနင်္လာနေ့မှာစတင်ခဲ့တာဖြစ်ပြီးလာမယ့်နှစ်နှစ်အတွင်းမှာအပီအစီလှုပ်ဆောင်ရမှာဖြစ်ပါတယ်
။ American သမ္မတဒေါ်နယ်ထရမ့်ဟာအင်ချမ်းမြစ်တထေးဘွာရုံးကနယူးယောက်မြို့က Trump Tower မှာနေထိုင်ရတာကိုသဘောကျပုံရပေမဲ့သမ္မတဖြစ်လာချိန်မှာတော့ Iowa ပြည်နယ်ထဲက Cedar Rapids မြို့ကိုနေရတာပို့သဘောကျပုံရပါတယ်။ပုထုံးနေ့ကမဲဆွယ်စီယုံရင်ပုံစံပြောဆိုပွဲမှာတော့ Trump အတော့ကိုတက်တောင်းတက်သားရှိနေတာကိုတွေ့ရပါတယ်။နိုင်ငံရေးသမားတွေချဲလဲကျူးဆိုတဲ့ Washington ကထွက်ပြီးတကယ်အလုပ်လုပ်တဲ့လူတွေကြားထဲနေရတာအမြဲစိတ်သက်သာရတယ်လို့လူအုပ်ကြီးက Trump ကပြောပါတယ်။ဒီလူတွေဟာ American မျိုးချစ်ပုဂ္ဂိုလ်တွေအံ့ဩစရာကောင်းတဲ့လူတွေလို့ Trump ကပြောပါတယ်။ဒီနေရာမှာလူထုပရိသတ်ကို Trump မိန့်ခွန်းပြောတာအကျဉ်းရင်များပြီးတော့ဒီကိုလဲရှင်လန်းစွာပြင်လာလေးရှိတာပါသမရရာထူးရယူပြီး9လအကြာမှာသူ့ပေါ်လူထုထောက်ခံမှုနှုန်းက40ရာခိုင်နှုန်းဝန်းကျင်သာရှိပြီးသမရတူရဲ့ပထမသက်တမ်းအတွက်နေပါတဲ့ပမာဏလည်းဖြစ်ပါတယ် Cedar Rapids ကလူထုစုဝေးပွဲကိုရောက်လာတဲ့လူတွေလိုသူ့ကိုအမခံထောက်ခံသူတွေကလည်းကဏ္ဍအတော်များများမှာသမရ Trump ကိုဆက်ပြီးထောက်ခံနေတာကိုစစ်တမ်းအတော်တော်များများမှာတွေ့ရပါတယ် Georgia ပြည်နယ်အောက်လွတ်တော်ကြားဖြတ်ရွေးကောက်ပွဲမှာသမရ Trump နဲ့ Republican Party ကိုပိုးပြီးတော့အားကောင်းစေခဲ့တဲ့ Karen Hedder ကအနိုင်ရလိုက်ပြီးနောက်တနေ့မှာပဲ Trump ကလူထုစုဝေးပွဲကိုအခုလိုပါရပါသူအစိုးရအဖွဲ့ရဲ့အောင်မြင်တိုးတက်မှုတွေကိုရနေတယ်ဆိုပြီးတော့ Trump ကဂုံယူပြောဆိုသလိုပဲသတင်းမီဒီယာတွေကိုလည်း Trump ကဝေဖန်တိုက်ခိုက်သွားပါတယ
်မြောက်ပိုင်းတရီဂန်နိုင်ငံတွေလို့ခေါ်ကြတဲ့အလဲပိုင်းအမေရိကနိုင်ငံတွေဖြစ်တဲ့ El Salvador, Guatemala နဲ့ Honduras နိုင်ငံတွေကလူစုကိုင်း MS-13 ကိုခြေမုံဖို့အတွက် American တရားရေးဌာနကနေလှုံ့ဆော်နေပါတယ် 1982တွေက Los Angeles မှာရှိတဲ့ El Salvador ကစစ်ဘေးဒုက္ခသည်ရေချာမှာ MS-13 လို့လူသိများတဲ့ Spain ဘာသာနဲ့ Mara Salvatrucha လို့ခေါ်တဲ့ဂိုင်းဟာအခုခါမှာပြည်내ပေါင်းအနည်းဆုံး40လောက်မှာအဖွဲ့ဝင်ပေါင်းခန့်မှန်းခြေ 1,000 လောက်ထိတိုးလာနေပြီး American ပြည်ထောင်စုမှာအကြမ်းဖက်မှုအများဆုံးလှုပ်ဆောင်တဲ့အကြီးဆုံးလူစုဂိုင်းတစ်ခိုင်အဖြစ်ပြောင်းလဲလာခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဂိုင်းကောင်းဆောင်ဟာ El Salvador မှာပဲရှိနေပြီး American ပြည်ထောင်စုထဲမှာကျူးလွန်တဲ့ထင်ရှားတဲ့လူသက်မှုတချို့ကိုအဲ့ဒီကနေစီစဉ်နေတာဖြစ်ပါတယ်။ဒီမှုအတွက် American အစိုးရရှေ့နေပြီးစုံစမ်းလို့မရနိုင်ဖြစ်နေပါတယ်လို့ American တရားရေးဌာနရာဇဝတ်ဆိုင်ရာယုံကလက်ထောက်ရှေ့နေချုပ် Kenneth Blanco ကပြောပါတယ်။ဒီဂိုင်းကိုဖြိုခွဲနိုင်မှုအတွက်နိုင်ငံတကာကြိုးပမ်းမှုရဲ့ဒစိမ့်တစ်ပိုင်းဖြစ်နေဒီမြောက်ပိုင်းဒရီကနိုင်ငံတွေကအစိုးရတွေနဲ့ American တရားရေးဌာနရာဇဝတ်ဆိုင်ရာယုံကအခုကမှစတင်ပူပေါင်းဆောင်ရွက်နေပြီဖြစ်ပါတယ်။အမေရိကန်နိုင်ငံထဲမှာရောက်နေတဲ့ဒီဂိုင်းသားတွေကိုတရားဆွဲဆိုနိုင်မှုတက်တဲ့အထောက်အထားတွေစုဆောင်းနေတယ်လို့ဒီဂိုင်းသားတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသူတို့အမေရိကန်နိုင်ငံအတွင်းဝင်မလာခင်မှာပဲသိအောင်လုပ်ပြီးသူတို့ကိုပြပမှာပဲခြေမုံနိုင်အောင်လုပ်နေပါတယ်လို့ဂျူနာ27ရက်အထက်လွှတ်တော်တရားရေးကော်မတီရှင်းမောက်ကြားနာပွဲမှာမစ္စတာဘလန်ကိုကထွက်ဆိုခဲ့တာဖြစ်ပါတယ်။အရင်သမရရဲ့လူဝင်မှုကြီးကြရေးဆိုင်ရာမူဝါဒတွေဟာရော့ရဲတဲ့အတွက်အခုလို MS-13 ဂိုင်းသားတွေကြီးထွားလာတာလို့အပြစ်တင်လိုက်ပြီးဒီဂိုင်းကိုချိန်မုံမှုအတွက်လှုပ်ဆောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်
။ပရတီနိုင်ငံလန်ဒန်မြို့အနောက်ပိုင်းကလူ89ဦးသေဆုံးခဲ့ရတဲ့လူနဲ့အဆောက်အုံတစ်ခုမိလောင်မှုဖြစ်ပြီးတဲ့နောက်လုံခြုံရေးစိုးရိမ်ချက်တွေမြန်မာနေတဲ့အချိန်မှာပဲလန်ဒန်မြို့ကင်ပဒန်အရပ်မှာရှိတဲ့လူနဲ့အဆောက်အုံတစ်ခုကမိသားစု800ကိုရက်ွက်ကောင်းစီကဘေးလွတ်ရာရွှေ့ပြောင်းပေးလိုက်ပါတယ်။ပရတီနိုင်ငံတဝမ်းကအထက်မြင့်လူနဲ့အဆောက်အုံတွေမှာနေထိုင်သူထောင်ပေါင်းများစွာဟာလဲလုံခြုံရေးအတွက်စိုးရိမ်မှုတွေမြန်မာလာနေတာပါ။ဂျွန်လ14ရက်နေ့က Grenfell Tower မိလောင်မှုဖြစ်ပြီးတဲ့နောက်ကင်ပဒန်ကောင်စီကအခုလိုကြီးမားတဲ့ခြေလှမ်းတရက်ကိုပထမဆုံးလှမ်းလိုက်တာလည်းဖြစ်ပါတယ်။အဆောက်အုံတွေကိုလန်ဒန်မိသားဌာနနဲ့ကောင်စီအဖွဲ့ကကြွန့်ကျင်သူတွေပူးပေါင်းစစ်ဆေးပြီးမှဒီလိုထူးခြားတဲ့လုပ်ရကိုလုပ်လိုက်ရတာဖြစ်တယ်လို့ကင်ပဒန်ကောင်စီအကြီးအကဲ Georgia Gold ကပြောပါတယ်။ရက်ွက်သူရက်ွက်သားတွေဘေးကင်းလုံခြုံဖို့ကင်ပဒန်ကောင်စီကအခိုင်အမာဆုံးဖြတ်ထားသလိုခက်မှန်မှန်လှုပ်ကိုင်းပြီးရက်ွက်တွေနေထိုင်သူအားလုံးနဲ့ပွင့်လင်းမြင်သာစွာပူးပေါင်းဆောင်ရွက်သွားမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ဘေးလွတ်ရာရွှေ့ပြောင်းထားတဲ့တွေကိုလည်းမိတ်ဆွေတွေမိသားစုဝင်တွေနဲ့နေထိုင်မှုတိုက်တွန်းလိုက်ပြီးနေစရာလုံးဝမရှိရင်တော့ရာရီနေထိုင်စရာစီစဉ်ပေးမယ်လို့ဆိုပါတယ်။အဆောက်အုံကိုအပြည့်အစုံပြင်ဆင်မှတ်မှာဖို့သတင်းသုံးပတ်ကနေ၄ပတ်အထိကြာနိုင်တာဖြစ်ပါတယ
်။ View American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာရှဒေသတလောမှာငါးလုံငန်းရဲ့နောက်ကွယ်မှာလူမှောင်ခိုကူးတဲ့ရာဇဝတ်မှုကကြီးစိုးနေတာမို့အင်ဒိုနီးရှားနိုင်ငံမှာသမ္မတဂျိုကိုဝီဒိုဒိုကဒီငါးလုံငန်းအတွက်လုံခြုံစိတ်ချအောင်စ조사ပြီးလှုပ်ဆောင်နေပါတယ်။တချိန်ထဲမှာပဲနိုင်ငံရဲ့တန်ရန်စာတတွေဖြစ်တဲ့တတ်တူတူပေါ်ရေးကနေစားအုံစီလုပ်ငန်းထိပါဝင်တဲ့ဝင်ငွေများတဲ့လုပ်ငန်းတွေထဲမှာငါးတန်ရန်စာတကနေဝင်ငွေတိုးနိုင်ဖို့လည်း조사နေတာဖြစ်ပါတယ်။ဒါပေမဲ့ငါးလုံငန်းမှာလူမှောင်ခိုကူးတာတွေအင်ဒိုနီးရှားနဲ့တခြားအိန္ဒိယနိုင်ငံတွေကငါးဖန်လှုပ်သားတွေပေါ်မှာလှဝါခေါင်းပုံဖြတ်မှုတွေညံပန်းနှိမ့်ဆက်မှုတွေရှိနေတာမို့ဒါတွေကိုပပြောင်းအကြီးအကျယ်လှုပ်ဆောင်နေရတာဖြစ်ပါတယ်။အရှိတောင်အာရှဒေသရင်းငါးလုံငန်းမှာစီကံသတ်မှတ်ချက်တွေအခုထိရော့ရဲနေသေးတာမို့ဒီလုပ်ငန်းကနေဒုက္ခရောက်သွားသူအရေအတွက်ကိုအခုထိအတိအကျမသိနိုင်ပဲရှိနေတာပါ။ဒါပေမဲ့တိတ်ကိုများမဲ့လက္ခဏာရှိနေပါတယ်။2016မှာ AP သတင်းဌာနစုံစမ်းချက်အရငါးဖက်လှုပ်သား4000လောက်လှုပ်ခွင့်ရချုပ်ဖောက်မှုခံနေရတယ်ဆိုတာကိုသိရပြီးဒီထဲမှာအင်ဒိုနီးရှားနိုင်ငံမလုကုကျွန်းတွေစီမှာအခေါ်ဆောင်ခံရပြီးအနှိမ့်ဆက်ခံရသူတွေထဲမှာမြန်မာကမ်ဘောဒီးယားနဲ့ထိုင်းနိုင်ငံတွေကငါးဖန်လုပ်သားတွေပါနေပါတယ်။2016မှာအင်ဒိုနီးရှားနိုင်ငံမှာလူမှောင်ခိုအကူခံရသူပေါင်း1100ကျော်ရှိနေတယ်လို့နိုင်ငံတကာရွှေ့ပြောင်းလုပ်သားများအရေးဆောင်ရတဲ့ IOM အဖွဲ့ကြီးကပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံတွေမှာ IS အစွန်းရောက်အကြမ်းဖက်သမားတွေတချိန်ထိုးတိုးပွားလာနေတယ်လို့တချိန်ကသူတို့အင်အားနည်းခဲ့တဲ့ဒေသတွေမှာစီးရေလုပ်ငန်းတွေတိုးမြင့်လိုက်ပြီးအမခန့်ဒေသတွေမှာလည်းအင်အားတိုးမြင့်လာကြတယ်လို့အာဖဂန်နဲ့အမေရိကန်အရာရှိတွေကပြောပါတယ်။တဟုန်ထိုးတိုးပွားလာတဲ့ IS အကြမ်းဖက်သမားတွေကိုအာဖဂန်စစ်ဖက်အမေရိကန်လေတပ်နဲ့မြေပြင်တပ်ဖွဲ့တွေဒေသခံပြည်သူစစ်တွေတာလီဘန်တွေနဲ့တခြားလက်နက်ကိုင်တပ်ဖွဲ့တွေကနေရာဒေသအပေါ်မူတည်ပြီးတော့ခုခံတိုက်ခိုက်နေကြတာပါ။ IS2 ကိုတိုက်ထုတ်ရေးအာဖဂန်ရဲ့ပထမဦးစားပေးလုပ်ငန်းဖြစ်လာပြီး IS2 ကိုနိုင်ငံတွင်တပ်ဖွဲ့တွေကတခါတရံမှပူးပေါင်းပြီးတော့တိုက်ပွဲဝင်ကြတာပါ IS2 ကိုတတ်ခိုက်တဲ့နေရာမှာအမေရိကန်နဲ့အာဖဂန်တပ်တို့ကသူတို့ရဲ့ရန်သူတာလီဘန်တွေကိုမရှောင်လွှဲနိုင်ပဲအားပေးထောက်ခံနေရတာကိုလည်းတွေ့ရပါတယ်ရှုပ်ထွေးတဲ့မြေပြင်အနေအထားတွေကြောင့်မကြာခဏဆိုသလိုအမအယွင်းတွေလုံမိကြတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ပူထူးနေတဲ့ကလည်းအာဖဂန်စစ်လေရင်တွေဟာဒန်ဇာပြည်နယ်ထဲကအစိုးရတပ်သားတွေကိုချပေးရမယ်ရေနဲ့ရိတ်ခါတွေကို IS အကြမ်းဖက်သမားတွေစီမာယွင်းပြီးချပေးခဲ့မိတယ်လို့ဒေတာရဲ့အရာရှိချုပ်ရာမာတူလာတာလီစတာနီက VOA ကိုပြောပါရယ် IS အစိုးရအကြမ်းဖက်သမားတွေထဲမှာပါကစ္စတန်၊အိန္ဒိယ၊အီရန်၊အီရတ်၊ဆီးရီးယား၊ရုရှားနဲ့အာရှအလဲပိုင်းတိုင်းပြည်ကစစ်သွေးကြတွေပါဝင်နေတယ်ဆိုပြီးသတင်းတွေလည်းထွက်ပေါ်နေပါရယ်
2024အိုလံပိတ်အားကစားပွဲတော်ကိုအင်ရှင်ဖြစ်တဲ့ကျင်းပနိုင်ခွင့်ရရေးနောက်ဆုံးကြိုးပမ်းချက်တစ်ဖြစ်နဲ့ပြင်သစ်နိုင်ငံပဲရစ်မြို့တော်တဲကစိတ်မြတ်တဝိုက်ကိုအိုလံပိတ်ပန်းချံတစ်ခုဖြစ်ပြောင်းလဲပြီးတောက်ကြတဲ့စနေနေ့မှာပွဲတော်တွေကျင်းပကြပါတယ်လွန်ခဲ့တဲ့နှစ်တရကျော်အိုလံပိတ်ပွဲတော်ကိုပြင်သစ်နိုင်ငံကနောက်ဆုံးကျင်းပခွင့်ရခဲ့တာဖြစ်ပါတယ်ပဲရစ်နဲ့လော့စ်အန်ဂျလစ်မြို့နှစ်မြို့သာအိုလံပိတ်ပွဲတော်ကျင်းပနိုင်ရေးအတွက်ပြိုင်ဆိုင်နေကြတာဖြစ်ပါတယ
်
စနေနေ့မနေ့ကထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက် live ထုတ်လွှင့်ပေးနေပါတယ်ခင်ဗျာမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေမတင်ပြခင်နိုင်ငံတကာအခင်းအကျင်းတွေကိုလည်းကြည့်အောင်ပါရုရှားရဲ့စီးရေးချင်းချောက်မှုတွေဟာရုပ်တရက်အားဖြင့်ကြောက်မက်စရာမကောင်းလှပေမဲ့ပြည်ပကဖြစ်နိုင်တဲ့အလားအလာကိုတိုးမြင့်လာစေတယ်လို့သုံးသပ်သူတွေကဆိုပါတယ်။လေရင်ပစ်ချတာတွေ၊ကြားပြန့်ဟန်တာတာတွေ၊လက်နက်အင်အားတိစောက်မှုတွေကြောင့်ပြဿနာကြီးထွားလာနိုင်တယ်လို့တွက်ဆနေကြတာပါ။ VOA သတင်းတော့ Daniel Shaf မော်စကိုမြို့ကနေပေးပို့တဲ့သတင်းကိုဦးကျော်စံတကပြောပြမှာပါ
။ဒီလအတွင်းမှာပဲဘော်တိတ်ပင်လယ်ပြင်ပေါ်မှာလေရင်ချင်းအနိကတိလွယ်ခဲ့တာတွေ၊ဆီးရီးယားမှာရုရှားမဟာမိတ်လေရင်ကိုအမေရိကန်ပစ်ချခဲ့တာတွေကြောင့်ရုရှားနဲ့အမေရိကန်ထိတိုက်တွန်းမှုတွေဟာမတော်တဆဖြစ်တယ်လို့ဆိုနိုင်ပြီးတိုင်အောင်ဒုတိယထိမနိုင်သိမရဖြစ်သွားနိုင်တယ်လို့ကာကွယ်ရေးအကြက်ကတ်တွေကဆိုရင်းနေကြတာပါပြီးခဲ့တဲ့တနင်္လာနေ့ကဆိုရင်ရုရှားဂျက်တိုက်လေယာဉ်တစ်စင်းနဲ့အမေရိကန်ထောင်လိုင်းလေယာဉ်တစ်စင်းတို့ဟာ6ပေလောက်အထိနှိကခဲ့ပြီးတော့မှတိလွယ်သွားခဲ့တာပါရုရှားရဲ့ SU-27 တိုက်လေယာဉ်မှုဟာတမင်းအနိကပြန်လာပြီးဖေဖေချာချာထိမင်းခဲ့ခြင်းမရှိဘူးလို့အမေရိကန်စစ်ထံတွေပြောခွင့်ရဆိုပါတယ်ရုရှားကာကွယ်ရေးဝန်ကြီးကတော့အမေရိကန်တို့ရဲ့ RC-135 ထောင်လိုင်းလေယာဉ်ဟာသူတို့တိုက်လေယာဉ်စီကိုတမင်ရန်စပြီးပြန်တန်းခဲ့တာလို့ပြန်ပြောပါတယ်။တခြားဖြစ်စဉ်တစ်ခုကတော့ဗိုလ်ထုနေတော်ကဖြစ်ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဆာဂီယေစရိုက်ဂူရဲ့လေယာဉ်နေတုအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ပိုလန်နဲ့လစ်သူရေးနီးယားနိုင်ငံအကြားကာလင်နန်ဂရက်စစ်ခန်းကိုပြန်တန်းနေတော့မှနေတုဂျက်တိုက်လေယာဉ်တစ်စင်းဟာအနိကပြန်တန်းခဲ့တယ်လို့ရုရှားဆိုတာဆိုပါတယ်။လေယာဉ်တွေဟာတစ်စင်းတစ်စင်းမီတာအနည်းငယ်အထိနီးနီးကပ်ကပ်ပြန်တန်းပြီဆိုရင်အင်ပတန်အန္တရာယ်ကြီးမားလှပေမဲ့ဘော်တိတ်ပင်လယ်တစ်ဝိုက်မှာတော့ရုရှားနဲ့အမေရိကန်နှစ်ဖက်အကြားဒီလိုမကြာခဏဖြစ်နေကြတယ်လို့စီရေးသုံးဆသူတူကဆိုပါတယ်။သို့တော်လည်းပဲဘယ်ဘက်ကမှတကယ်တမ်းတိုက်ချင်တဲ့စိတ်မရှိပါဘူးလို့လည်းသူကဆိုပါတယ်။ NATO အဖွဲ့ဝင်တွေရဲ့လေပိုင်နက်ကိုရုရှားဝင်ရောက်စူးစမ်းတာဟာ2014တုန်းကယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွေကိုရုရှားတို့သိမ်းပိုက်ခဲ့ခြင်းကစခဲ့တာဖြစ်ပါတယ်။ယူကရိန်းကခွဲထွက်ပြီးရုရှားနဲ့ပေါင်းကျင်တဲ့အုပ်စုတွေကိုရုရှားတို့ကကူညီရင်းဒီလိုလုပ်လာကြတာပါ။ရေဇန်နဒန်နီပတ်စင်ဂျာနယ်လက်ထောက်အက်ဒီတာစီရီအကက်ခတ်သမားအလက်ဇန်ဒါဂေါ့စ်ကတော့ဒီဖြစ်ရပ်တွေကိုအခုလိုစဉ်းစားပါတယ
်ကျွန်တော်အမြင်ရတော့ရုရှားနဲ့အနောက်အုပ်စုတို့ဟာစစ်အေးအခြေအနေတည်တရက်ကိုရောက်ရှိနေပြီဆိုတာရှင်းပါတယ်စစ်အေးအခြေအနေဆိုတာပြဿနာတရက်ရှိနေပြီဒါကိုတန်တမန်နီးအရာရောစီရီနီးအရာပါဖြည့်ရှင်းလို့မရတဲ့အခြေအနေမျိုးပါလက်ရှိမှာယူကရိန်းအခြေအနေဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုကတော့ဒီအပတ်အတွင်းမှာပဲယူကရိန်းအရေးနဲ့ပတ်သက်ပြီးရုရှားဘက်မှဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်ခဲ့တယ်လို့ဥရောပသမဂ္ဂကလည်းသူတို့ယခင်ချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေကိုစက်တန်းတိုးခဲ့ပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုလည်းသမ္မတထရမ့်နဲ့လာရောက်တွေ့ဆုံပြီးနှစ်နိုင်ငံအကြားမှာစီးရီးမဟာမိတ်စာချုပ်ချုပ်ဆိုမယ်လို့ပြောသွားခဲ့ပါတယ်။စီးရီးတိစောက်မှုကိုရုရှားဘက်ကပိုလှုပ်လာနေတာပါ။နေတိုရဲ့ရုရှားစစ်ရင်လှုပ်ရကြောင်းအခြေအနေဆိုးရွားလာနေတယ်လို့ရုရှားဘက်ကပြောနေတဲ့သူတို့အနောက်ဖက်နေဆက်တွေမှာစီးရီးတိစောက်မှုတွေပိုလှုပ်လာနေတာဖြစ်ပါတယ်။ယခင်ဆိုဗီယက်ပြည်ထောင်စုအဖွဲ့ဝင်တွေဖြစ်ခဲ့ကြတဲ့နိုင်ငံသစ်တွေဟာယူကရိန်းမှာရုရှားတို့လှုပ်ရနောက်ပိုင်းရုရှားအန္တရာယ်ကိုစိုးရိမ်လာနေကြပါတယ်။ NATO ကလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုးမြှင့်ချထားပါတယ်။ဒါပေမဲ့ NATO ရဲ့တိုက်အင်အားတိုးချထားမှုကရုရှားနဲ့ဆိုင်ရင်သိပ်မများလှဘူးလို့ Alexander Gold ကဆိုပါတယ်
။နှစ်ဖက်တပ်တွေလည်းမှာကြားကန်နေဆိုတာမရှိတော့ပါဘူး။တစ်ဖက်နဲ့တစ်ဖက်ပတ်ပင်းတိုးနေကြတာပါ။ ဒီအချိန်မှာမတော်တဆတစုံတစ်ခုဖြစ်ခဲ့ရင်ပြဿနာကြီးထွားပြီးစစ်ဖြစ်လာနိုင်ပါတယ်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတစုံတရာရှိဖို့ဆိုတာအလန့်ဝေးနေပါတယ်တမရရွေးကောက်ပွဲမှာရုရှားဝင်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့အရှုပ်ရှင်းတွေလည်းရှိနေတော့တမရထရန့်အနေနဲ့တမရပူတင်ကိုဘယ်တော့မှချဉ်းကပ်လာလိမ့်မယ်မဟုတ်ပါဘူ
းအဲ့တချိန်တည်းမှာပဲရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ဟာစီးရီးယားစစ်ပွဲမှာလည်းနှစ်ဖက်နောက်ွယ်ကပါဝင်နေကြပါတယ်ရုရှားဟာအီရန်နဲ့အတူအဆက်အစိုးရကိုထောက်ခံနေပြီးအမေရိကန်ကတော့သဘုံတွေကိုပံ့ပိုးနေတာဖြစ်ပါတယ်နှစ်ဖက်စလုံးကတော့ IS တွေကိုတိုက်နေကြတာပါလို့ဆိုနေကြပါလေနှစ်ဖက်ထိတိုက်တွန်းမှုတွေလည်းပဲမကြာခဏရှိနေပါတယ်ဒီထက်ဝေဟင်မှာထိတိုက်တွန်းမှုဆောင်ကျင်ရေးသဘောတူညီမှုကိုရုရှားကနောက်ထပ်တစ်ကြိမ်ဆိုင်းငံ့လိုက်ပြန်ပါတယ်ဆီးရီးယားမှာအမေရိကန်ပြည်ထောင်စုဦးဆောင်တဲ့ညွန်ပေါင်းအင်အားစုအပေါ်ရုရှားကချင်းချောက်မှုအများစုဟာတကယ်တော့သိစွင့်စရာမဟုတ်လှဘူးဆိုပေမဲ့နှစ်ဖက်ထိတိုက်ရင်ဆိုင်မှုတွေဖြစ်နိုင်ကြတော့မြင်မလာနေတယ်လို့အလက်ဇန္ဒားဂိုးစကပြောနေကြပါခင်ဗျာ
။ဦးကျော်စံသာတင်ပြခဲ့တာပါ။ကန်နဝင်းအစိုးအတီးပညာရှင်ကိုအန်ဂျီကွယ်လွန်သွားတဲ့အကြောင်းမတင်ပြခင်အိန္ဒိယနိုင်ငံဘက်ကစိတ်ဝင်စားဖွယ်သတင်းပုတ်ပြောပြပါမယ်။အိန္ဒိယနိုင်ငံမှာအင်တာသစ်တွေဆောက်လုပ်လှူဒန်းနေတဲ့လူမှုအဖွဲ့အစည်းတစ်ခုကအိန္ဒိယနိုင်ငံမြောက်ပိုင်းကကြေးရွာငယ်လေးတစ်ရွာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နာမည်ကိုအစွဲပြုပြီးထရမ့်ရွာဆိုပြီးမှဲ့ခေါ်လိုက်ပါတယ်အိန္ဒိယရဲ့မိန်လာစနစ်ကိုလူတွေပို့ပြီးအာယုံထားလှူဒန်းလာစေဖို့ရည်ရွယ်တာလို့အလှရှင်အဖွဲ့အစည်းကပြောပါတယ် AP သတင်းကိုအခြေခံပြီးတော့နန်းလောင်ကတင်ပြထားပါတယ
်အိန္ဒိယနိုင်ငံမြောက်ပိုင်းဒီရွာလေးကအိမ်သားတွေကိုအမေရိကန်အစိုးရကရောသမ္မတထရမ့်ကပါလူဒန်းထားတာမဟုတ်ပါဘူးရွာသားပေါင်း400လောက်ရှိတဲ့ဒီရွာမှာမွတ်စလင်အများဆုံးရှိပြီးတော့ Trump ဆိုတာဘယ်သူဘဝမှန်သူတို့မသိကြပေမဲ့လို့အိမ်သားတွေအလကားရတော့မှဖြစ်တဲ့အတွက်တော့ဝမ်းသာနေကြပါတယ်တချို့ကဆိုရင်သမ္မတထရမ့်သူတို့ရွာကိုအလှည့်ပတ်လာလိမ့်မယ်ဆိုပြီးယုံကြည်နေပါတယ်ဒေသခံရွာသူပူနမ်ကအခုလိုပြောပါတယ
်ကုစဂမ်ကတရက်ကီဟိုးအော်ဘားစေလိုဂါရီမတ်လဗ်ဂမ်အချိုင်ရဲမာက
ီဒီရွာကိုအပြင်ကလူတွေခုလိုလာရောက်တယ်မြကျမတို့ရွာတုတ်တဲ့ကောက်မွန်လာတာကိုမြင်ကြည့်ပါလေအမေရိကန်သမ္မတဒီရွာကိုလာလိမ့်မယ်ဆိုတော့ကျမတို့ကန်ကောက်တာပေါ့ကျမဆိုလိုတာကသူ့ကြောင့်ဒီရွာမှာခုလိုအင်တာသစ်တွေရလာတာလေ
တချို့ရွာသားတွေကလည်းသမ္မတထရမ့်ရဲ့နာမည်ကြောင့်ဒီရွာမှာစာမသက်မှုတွေဆင်းရဲနှွမ်းပါမှုတွေပျောက်ပြတ်သွားလိမ့်မယ်လို့ယုံကြည်နေပါတယ်။နောက်ရွာခံတဦးဖြစ်တဲ့ဟာစီနာကတော့ယုံကြည်မှုအပြည့်နဲ့အခုလိုဆိုပါတယ
်။အချောကံဘန်ရောဖိုင်ဘဒီဟကံဘန်ရောဆို
ပြီးကောင်းတာတွေဆက်ပြီးတော့ဖြစ်လာနေပါပြီရှင့်။အင်တာတွေရေချိုးကန်းတွေရှိတာကတိတ်ကိုကောင်းပါတယ်။အရင်တုန်းကဆိုရင်မနဲ့စောစောတောထဲမှာအပေါ့ပါသွားရင်သွားဒါမှမဟုတ်အပေါ့အလေးသွားလို့ရတဲ့နေရာတစ်ခုကိုရှာပြီးတော့ကိစ္စပြီးအောင်လုပ်ရတာလေ။အခုတော့တိတ်ကိုအဆင်ပြေသွားပါပြီ
။ထရမ့်ရွာဆိုပြီးနာမည်ပြောင်းပြီးတာနဲ့အိန္ဒာတစ်တွေကိုရွာထဲမှာစတင်ဆောက်လုပ်ပေးပါရယ်။အိန္ဒာရေလူဒန်းပေးနေတဲ့ Sulab International အဖွဲ့ကဘင်ဒရှွာပတက်ကလည်းထရမ့်ရဲ့နာမည်ကိုအစွဲပြုပြီးရွာနာမည်ပြောင်းလိုက်တာဟာမိန်လာစနစ်ကိုအာရုံစိုက်မှုပိုရအောင်ရည်ရွယ်ရင်းဖြစ်တယ်လို့အခုလိုပြောပါရယ်
။ Donald Trump is the president of America. He is you can say the entire world America is the strongest country.So I thought
Donald Trump ကအမေရိကန်သမ္မတပါတကဘာလုံးကိုပြောနိုင်ပါတယ်အမေရိကန်ကအင်အားအကောင်ဆုံးတိုင်းပြည်လဲဖြစ်ပါတယ်ဒါကြောင့် Reagan သမ္မတဖြစ်နေတုန်းကအင်နာကိစ္စသမ္မတရဲ့ဝန်ထမ်းနဲ့ဆွေးနွေးခဲ့တဲ့အချိန်တုန်းကကျွန်တော်တွေးမိတာလေးတခုရှိပါတယ်ဒီကိစ္စမှာအမေရိကန်သမ္မတရဲ့နာမည်ကိုတုံ့ပြန်အားဖြင့်တကဘာလုံးကလူတွေအာယုံစိုက်မှုရလာလိမ့်မယ်ဆိုတာမျိုးပေါ့
တခြားရွာကစာဒစ်ဟူစိန်ဆိုတဲ့ရွာသားတူကလည်းတခြားရွာတွေကိုလည်း Trump နာမည်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့နာမည်ကိုအစွဲပြုပြီးမိုဒီရွာရဲ့လို့မဲတင်တယ်လို့အကြံပေးပါရယ်။ဒါမှသာတခြားရွာတွေမှာလည်းတိုးတက်ပြီးတော့သူတို့အားလုံးပျော်ရွှင်နိုင်မယ့်အပြင်စာမတက်တာတွေပပျောက်ပြီးကောင်းမွန်တဲ့အလုပ်ကိုင်းတွေရရှိကြမယ်လို့မျှော်လင့်နေတာပါ။အိန္ဒိယနိုင်ငံရဲ့လူဦးရေ60ရာခိုင်နှုန်းဖြစ်တဲ့လူပေါင်း 1.3 ဘီလီယံတို့ဟာအိမ်သာမရှိဘဲနဲ့နေထိုင်နေကြရတယ်လို့ဝမ်ကတ်ယောဂကြောင့်နေစဉ်ကလေးငယ်ပေါင်းတန်းရာနဲ့ချီပြီးတော့တည်ဆုံနေရတာပါ။အင်ဒါဆောက်လုပ်လူဒန်းနေတဲ့ Sulab International အဖွဲ့ကအိန္ဒိယနိုင်ငံတဝမ်းရွာပေါင်း6သိန်းတို့မှာအင်နာတစ်တွေဆောက်လုပ်လူဒန်းနိုင်မယ်လို့ခန့်မှန်းထားတာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြခဲ့တာပါ။တောရရှင်များခင်ဗျာမြန်မာနိုင်ငံရဲတပ်ဖွဲ့ဟာတပ်မတော်နဲ့ပတ်သက်တဲ့ပြစ်မှုတွေကိုအရေးယူဆောင်ရွက်ရမှာဥပဒေနဲ့အညီလှုပ်သင့်လှုပ်ထိုက်တာထက်တပ်မတော်အလိုကျလှုပ်ဆောင်နေတယ်လို့အာရှလူအခွင့်အရေးကော်မရှင် HRC ကဝေဖန်လိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ The Voice နဲ့အမှုလုံခြံခံရတဲ့ရှင်နေဦးကိုနီတို့ရဲ့အမှုအခင်းချင်းတွေကိုဥပမာပေးပြီး HRC ကပြောလိုက်တာဖြစ်ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်တမတော်ရဲ့ရုပ်ရှင်ဇာတ်ကားကိုတယောစာရေးမိတဲ့အမှုအတွက် The Voice သတင်းစာ Editor ချုပ်ဦးကျော်မင်းဆွေနဲ့စာရေးဆရာဗီတိရှကိုကိုမောင်တို့ကိုအရေးယူပေးဖို့တမတော်ကတိုင်ကြားခဲ့ရမှာ ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်ဖို့တိုင်ကြားခဲ့ခြင်းမရှိဘူးလို့တရပြိုင်ရန်ကုန်တိုင်းစစ်ဌာနချုပ်ရန်ကုန်တပ်နယ်မှူးဒုဗိုလ်မှူးကြီးလင်းထွန်းကဇွန်လ23တောက်ကြနေ့တရားရုံးမှာထွက်ဆိုခဲ့တာပါတီစဲဥပဒေတစ်ခုခုနဲ့အရေးယူပေးဖို့တပ်မတော်ဘက်ကပြောတာကိုဗဟန်းမြို့မှရဲစခန်းက66ဂါကြီးနဲ့အမှုဖွင့်ခဲ့တာဖြစ်တယ်လို့တောက်ကြနေ့တရကွင်းမှာစစ်ဆေးပေါ်ပေါက်ခဲ့ကြောင်းသဘွိုက်စီရဲ့ရှေ့နေဦးခင်မောင်မြစ်က VOA ကိုပြောကြားခဲ့ပါတယ်တပ်မတော်ဘက်ကမညွှန်ကြားဘဲရဲတပ်ဖွဲ့ကပုံမှန်66ဂါကြီးနဲ့အမှုဖွင့်ခဲ့တဲ့လို့ရပေါ်ဟောင်ကောင်အခြေစိုက်အာရှလူအခွင့်ရေးကော်မရှင် HRC ရဲ့ရှေ့နေဦးမင်းလွင်ဦးကအခုလိုသုံးသပ်ပါတယ
်အဲ့တော့မြန်မာနိုင်ငံရဲတပ်ဖွဲ့ကကျွန်တော်တို့ပြည်ထောင်စုဌာနရဲ့လက်အောက်မှာရှိတယ်အဲ့တော့ပြည်ထောင်စုဌာနကိုထိန်းချုပ်ထားတာကလည်းတပ်မတော်ကနေပြီးတော့ထိန်းချုပ်ထားတာဖြစ်တယ်နောက်ပြီးတော့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့မှာအဓိကတာဝန်ကြီးတဲ့နေရာတွေကိုယူထားတာလည်းတပ်မတော်ကနေပြီးတော့ပြောင်းလာတဲ့ဗိုလ်မှူးကြီးစစ်မှုထမ်းဟောင်းတွေပဲဖြစ်တယ်အဲ့တော့ကဒီကိုကျော်မင်းဆွေကိစ္စမှာလည်းအထက်ကနေပြီးတော့အရေးယူဖို့တာညွှန်ကြားလိုက်တယ်အဲ့ဒီအောက်ကနေပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကနေပြီးတော့ရာဇဝဲဥပဒေပုံမှန်900နဲ့အရေးယူလို့ရပေမဲ့လည်းဆက်သွယ်ဥပဒေပုံမှန်66ကကြီးနဲ့အရေးယူဖို့အတွက်ညနေလိုမြန်မာစီမံဆောင်ရည်တယ်ဆိုတော့လေကျွန်တော်တွေ့ရတယ
်အလားတူပဲလုံးကြံခံရတဲ့ရှေ့နေဦးကိုနီအမှုနဲ့ပတ်သက်လို့တောက်ကြမနေတော့ကတရားခွင်အတွင်းရဲမှုတင်မောင်ဆွေကိုစစ်ဆေးရမှာတရားခံပြေးအဖြစ်ကြေညာထားတဲ့အောင်ဝင်းခိုင်ဖမ်းမိရရှိရေးအတွက်ရဲတပ်ဖွဲ့ကလုံလောက်တဲ့စွမ်းဆောင်မှုမရှိခဲ့ဘူးဆိုတာပေါ်လွင်ကြောင်းဦးကိုနီရဲ့ရှေ့နေဦးနေလာကမီဒီယာတွေကိုရှင်းပြခဲ့ပါတယ
်အင်္ဂလိပ်တို့ကတရားခံပြေးကိုအမှန်တကယ်တာဖွေတဲ့အပိုင်းကိုလူကျင်တာအပေါ်ရန်ကျော်ဝရန်အတီးပြူတဲ့အပိုင်းကိုလူကျင်တာပေါ့ဒီခံပြီးကိုသူတို့ကဝရန်တီးပြူတဲ့နေရာဒီမှာတော့ရုပ်စာဖွေတယ်လို့ပြောတယ်မတွေ့ဘူးလို့ပြောတယ်အင်္ဂလိပ်ကရေးတက်ဖွဲ့ရနေပြီးတော့တရားရုံးမှာတရားဆွတ်တင်ပြီးတဲ့ကာလတရားပဲဆွတ်တင်ကာလမှာအမှန်တကယ်ဖန်စီကိုရှာဖွေတဲ့အပိုင်းကိုအင်္ဂလိပ်တို့ကတရားရုံးမှာထပ်ဆိုလူကျင်တာဒါပေမဲ့အဲ့ထပ်ဆိုချက်အဲ့လိုမညဘူးလို့ပြောတာအားလုံးကဝရန်ထုတ်ပြီးတဲ့အခါကျတော့ဝရန်ရလိုက်လံဆောင်ရတဲ့အပိုင်းကိုပဲထပ်ဆိုနေတာကိုတွေ့ရတယ်အမှန်တကယ်ဘယ်လိုဆုံးနိုင်ခဲ့တယ်ဘယ်လိုရှာဖွေခဲ့တယ်ဆိုတဲ့အကြောင်းကိုတော့ဆက်စပ်ချက်ပေးနိုင်တာကိုမတွေ့ရဘူ
းဒီလိုဆိုရင်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လွတ်လပ်စွာစွန့်ဆောင်နိုင်မှုအပေါ်မေးခွန်းထုတ်စရာဖြစ်လာပါတယ် HRC ရှေ့နေဦးမင်းလွင်ဦးကတော့အခုလိုသုံးသပ်ပါတယ
်ဒီဥက္ကဋ္ဌလောက်ကြံခံရတဲ့ကိစ္စမှာထွက်ပြေးတဲ့တရားခံကိုဖမ်းဆီးမဲ့ကိစ္စမှာလည်းတရားရုံးကနေဝရမ်းထုတ်ပြီးပြီဆိုလို့ရှိရင်ဒီဝရမ်းနဲ့မြန်မာနိုင်ငံတဝန်းမှာလိုက်လံဖမ်းဆီးဖို့အတွက်အားထုတ်စီမံဆောင်ရွက်ရမှာဖြစ်တယ်အခုတရားရုံးမှာတရားခံပြေးအဖြစ်စစ်ဆေးစီရင်တဲ့အခါမှာကျွန်တော်တို့ဆရာဦးနေလာပြောခဲ့သလိုပေါ့နော်ရဲတပ်ဖွဲ့ကနေပြီးတော့ဘာမှအတိအကျလှုပ်ဆောင်နိုင်ခြင်းမရှိဘူးဆိုတာကိုကြည်ကျင်းအားဖြင့်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့အဓိကတာဝန်ရှိတဲ့သူတွေကတရားခံအောင်ဝင်ခိုင်ကိုဖမ်းဆီးဖို့အတွက်လုံးဝအားထုတ်ခဲ့ခြင်းမရှိဘူးဆိုတာပုံမထင်ရှားတယ်အဲ့ဒီတော့ကမြန်မာနိုင်ငံရဲတပ်ဖွဲ့မှာအောက်ခြေကနေပြီးတော့တက်လာတဲ့တကယ်ရဲစစ်စစ်တွေကအရေးကြီးတဲ့နေရာတွေမှာမရှိဘဲတကယ်တမ်းအရေးယူဆောင်ရွက်ရမယ့်ကိစ္စရပ်တွေမှာစစ်တပ်ကနေပြီးတော့ပြောင်းလာတဲ့အသွင်ပြောင်းနေရတာစီမံအုပ်ချုပ်နေသေးပဲဖြစ်တယ်ဆိုတာကိုဒီမှုနှမှုကနေပြီးတော့တက်ပြီးထင်ထင်ရှားရှားပြလိုက်တယ်လို့ပဲကျွန်တော်တို့ကတော့မြင်ပါတယ
်။ဒါမဲ့သတင်းမှတရားခွင်တွေမှာတော့တရားခံပြေးအောင်ဝင်းခိုင်နဲ့ပတ်သက်လို့ဆက်လက်စစ်ဆေးတော့မှာမဟုတ်ပဲရှေ့နေဦးကိုနီကိုတတ်တဲ့ကိစ္စလူတက်မှုကိုရှေ့တပတ်တောက်ကြနေကြရင်စစ်စေးကြားနာသွားမှာဖြစ်တယ်လို့ရှင့်နေဦးနေလာကပြောပါတယ်။ဦးကျော်မင်းဆွေတို့အမှုနဲ့ပတ်သက်ပြီးမနေ့က၄ချိန်မြောက်ရုံးချိန်မှာတော့ဦးကျော်မင်းဆွေကိုအာမခံပယ်ချခဲ့ပြီးတရားရုံးပြောင်းစစ်ဆေးဖို့ကိုလည်းပယ်ချခဲ့ပါတယ်ခင်ဗျာ
။ပါရရှိမှာခင်ဗျာ။မြို့ပြပေါ်ကကျူးကျော်အင်ယာတွေအရေးကိစ္စဟာလက်ရှိတိုင်းအစိုးရတွေအတွက်ကင်တွယ်ရခက်ခဲသိမ်မွေ့တဲ့ပြဿနာတရားဖြစ်လာပါတယ်။ကျူးကျော်အင်ယာတွေအတင်းဖြတ်သိမ်းခြင်းအပြင်ပြဿနာတွေပြည်လဲသွားပွဲရှိပါသလား။ဒါမှမဟုတ်ကျူးပြဿနာကိုဘလို့ကင်တွယ်သိမ်းပါသလဲ။လာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောရရှင်တွေမိမိတို့တယ်လီဖုန်းနံပါတ်တွေကို VOA ထံကြိုတင်ပေးပို့ထားကြမယ်။ဆိုရင်တရားလီလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူပေးပါမယ်။ဒါမှမဟုတ်မိမိတို့အမြင်မိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်မေးခွန်းရေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီးတယ်လီဖုန်းနံပါတ်ကတော့1-232-3854ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါရခင်ဗျာ
။ဒီကနေ့စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။သောတာရှင်များခင်ဗျာအသက်65နှစ်ရှိပြီဖြစ်တဲ့နိုင်ငံကျော်ဂန္ဓဝင်အဆိုအတီးပညာရှင်အဆိုတော်ဦးအန်ကြီးဟာဇွန်လ23ရက်တောက်ကြနေ့ည 9:25 မိနစ်မှာကွယ်လွန်သွားပါပြီ။ဦးအန်ကြီးကွယ်လွန်တာဟာမြန်မာနိုင်ငံအတွက်တိတ်ကိုနှမျောစရာကောင်းတယ်လို့ဂိရလောကပညာရှင်တွေကပြောပါတယ်ဒေါခင်မျိုးသက်ကစူးစီးတင်ပြထားပါတယ
်ချင်းတွင်းနယ်မြေတက်တော်ဝန်တော့ဦးဘာတာချာကြီးဒေါ်တော်ဝင်းတို့ရဲ့သားဖြစ်သူဂိတပညာရှင်ကြီးဦးအန်ကြီးဟာတောက်ကြနေ့ကပါရမီထွေထွေယောဂကုဆေးုံကြီးမှာကွယ်လွန်သွားခဲ့တာပါအပျော်ရမ်းအဆိုတော်ကြီးတူဦးဖြစ်တဲ့ဦးအန်ကြီးဟာမြန်မာတေဂိတလောကမှာမြန်မာတန်ပီပီတတနဲ့တည်ဆွေရမှာထိတ်ဆုံးအဆိုတော်တူဖြစ်ပါတယ်အဆိုတော်ဦးအောင်ကြီးကွယ်လွန်သွားတာဟာအမတန်းမှနှမျောစရာကောင်းလာတယ်လို့နိုင်ငံကျော်အဆိုတော်ဒေါ်မမအေးကပြောပါတယ
်ဒီကွယ်ဒီနေ့ကတော့ဂီတာလေးကအကူကြီးတယောက်ထပ်ပြီးဆုံးရှုံးသွားတာပါပဲအင်းမှနှမျောပါတယ်ကိုအန်ကြီးကအင်းတန်သဘောကောင်းတယ်မမတို့တွေမဆိုရင်ကလေးဘွားတွေကသူကအဆိုတော်ကြီးဖြစ်နေပြီလေအဲ့တော့အကွမ်းကြီးတို့တချင်တွေကို300စီတို့ညိုက်ပါပဲသူဆိုခဲ့တဲ့တချင်တွေထဲမှာပဲကိုတို့ကကိုလိုက်ပြီးတော့ဆူလာခဲ့တာလည်းရှိတာပေါ့။နောက်ကိုဆူလာတတ်တဲ့အရွယ်လိုက်ကြလိုက်ကြတော့အကွမ်းကြီးနဲ့ခင်သွားတဲ့အခါကျတော့အကူကသူကအမိချာလေးအပျော်ရမ်းမဲဆိုတဲ့ပုံကိုဆိုတော့သူတို့မိစေပေါင်းတဲ့အိမ်မှာဆူရပြုတ်ရတဲ့အခါကျတော့ရှင်မမအေးကိုခေါ်သွားတတ်ပါတယ်။အဲ့ခါဒီမှာလည်းကိုကသူနဲ့သူလိုက်ပြီးတော့ဆူပါတယ်။ကိုကကြီးဆိုတဲ့ချင်းတော့အကုန်လုံးကောင်းတာပါပဲ။သူခင်းတဲ့သူကောင်းတာတွေပဲရွေးဆူခဲ့တာပဲလေ။နောက်လည်းတကယ်လဲဟိုယောက်ျားသံပြည်ပြည်သားနဲ့မိမဆန်းဆန်းဆူတာဆိုလို့လူကြီးထဲမှာသူကထိတ်ဆုံးရပါပဲ။โอเคห้องติชินเนี่ยနောက်ပိုင်းမှာရောက်လာတဲ့တချင်တွေမှာအကူအညီတွေဆူရတာ ਊ အဲ့တော့တို့တွေများစွာရှိရတဲ့ရောက်ပါတယ်အကူကြီးကမင်းမျိုးနေစားပြီးဆူလာတာလို့တော့နားလည်ရပါတယ်ဘာလို့မြို့မမှာဆူလာတဲ့မင်းမျိုးမှာနေရတဲ့လူတွေဆိုတော့ယူဝတ်နဲ့ဆူဖို့များပါလိမ့်မယ်တကယ်လည်းတော်ပါတယ်တကယ်လည်းသဘောကောင်းပါတယ်သိတ်နှမျောပါတယ်ကွယ
်ဦးအန်ကြီးဟာတမီးဖြစ်သူဒေါခင်မင်းအန်ကြီးတို့မိသားစုနဲ့အတူအမေရိကန်နိုင်ငံရှီကာဂိုမြို့မှာရောကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလစ်ကပမ်ဒီလ်မှာပါနေထိုင်ခဲ့တယ်လို့မိသားစုနဲ့ခင်မင်းရင်းနေတဲ့မန္တလေးကစက်ကဒေါ်နီလာဆိုင်ကပြောပါတယ်
။ဘာပါကယ်လီဖိုးနီးယားမှာနေတော့လေပြပြွှေွှေကျင်းကျင်းမှမှာပဲအာဟိုမှန်ရလေတအားကောင်းတယ်အထူးကသူစကားလေးအားကြီးပြောနိုင်တယ်အဲ့ဒီလိုင်းလေသူအရင်ပြောတယ်ပေါ့နော်အဲ့နောက်ပြီးတော့ဆရာတော်တွေပြင်ပြီးတော့ဆွေးကြွေးတာတွေဘာတွေလုပ်တဲ့အချိန်မှာလဲဘာပါတချင်းမျိုးစုပြတ်တတ်တယ်သူ့ကိုအဲ့လိုမျိုးတောင်းဆိုလိုက်ရင်လေဘာပါအဲ့ဒါအချိန်မျိုးစုပြတ်တတ်တယ်နောက်ပြီးတော့ကျွန်တော်တို့အဲလီမှာကိုယ်စောမျိုးထွန်းနဲ့ကိုခမောင်တိုးတို့နဲ့တချင်းဆိုပွဲအဲ့ဒီမှာကျင်းပါတယ်တချင်းလေးကိုသူကိုယ်တိုင်ဆိုပြပါတယ်အဲ့ပွဲလေးကအပြန်ကိုဟိုအဲ့လေးကမိသားစုတွေအတွက်အမှတ်ပြရဖြစ်တဲ့ပွဲလေးပေါ့နော
်ဦးအန်ကြီးကွယ်လွန်သွားချိန်မှာဇနီးဖြစ်သူဒေါ်မင်ညော့သား2ယောက်တမီး1ယောက်နဲ့မီး3ယောက်မြစ်1ယောက်တို့ချမ်းရင်ပါတယ်ဂျွန်လ25ရက်တနင်္ဂနွေနေ့မနေ့7နိုင်မှာတော့ရေဝေးတုတ်တမ်းမှာမီးတချို့မှာဖြစ်ပါတယ်ဦးအန်ကြီးအခုလိုကွယ်လွန်သွားပြီမဲ့သူရဲ့သားရနာပြောဝဲတချင်းလေးတွေကတော့အမြဲတမ်းရှင်သန်နေမှာဖြစ်ပါတယ်။ခေဟောင်းနဲ့မြန်မာတီးတချင်းတွေတဲကနာမည်ကြီးတဲ့သုံးရာသီတူရိယာလူလင်ရင်းတကိုမဲဗဘုသူစာလူဂျွန်လူကောင်းရွှေမင်းကန်တို့လိုတချင်းတွေအပြင်ဦးအန်ကြီးမကွဲလွန်ခင်ကသူ့အနှစ်သက်ဆုံးလို့ပြောခဲ့ပူတဲ့သခိုင်းတောင်လိုတချင်းတွေကိုတော့တောတာရှင်တွေရဲ့အနားမှာအမြဲတမ်းဆွဲကြံနေမှာဖြစ်ပါတယ်
။ပုံညာရှင်Zeri apa Zagain down tenazi ga A she dalwa shu la yin le Eya wari Dautha wari Nabaji se zo konyo le la We le ya adon don ne Alon 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 ta ya ba bi Le Tane ku lo Tane ju bian no Ate phu phi ya bian ye Do taung ye mye Kong ne ye ne
Ta chin go do di mya ne chee nat ja ba ka mya Aso do ku an ji ကောင်းရံပုံဘွားရောက်နိုင်ပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကဆုတောင်းလိုက်ရပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ခါစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ50 kHz 5995တို့ကနေမနက်9နာရီအထိဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်ရမယ်ပြင်အမျိုးသမီးကဏ္ဍကိုကြားရမှာဖြစ်သလိုသိပ္ပံနဲ့နည်းပညာကဏ္ဍတင်ဆက်တဲ့အခါမှာတော့
ပါဆရာကျွန်တော်တို့မျက်လုံးကတစ်စက္ကန့်ကိုပုံအစိတ်လောက်အမြန်နဲ့ရုပ်ရှင်ဒါမှမဟုတ်ဗီဒီယိုကင်မရာရဲ့နှုံကြည့်လိုက်လို့ရတယ်ရှင်မျက်လုံးကဒါကိုတောက်လျှောက်မြင်သွားတာပေါ့
နောက်ပိုင်းမှာအပြည့်စုံကိုကြားဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအက်ဒီတာအပေါ်နဲ့သတင်းဆောင်မတွေကိုဒေါ်လလအတန်းနဲ့ဦးကျော်စန္ဒတို့ကစူးစီးတင်ပြထားပါတယ်
အီရတ်နဲ့မြန်မာနိုင်ငံကိုကလေးစစ်သားအဆုံးပြုတဲ့နိုင်ငံစင်ကအမေရိကန်ပယ်ဖြတ်တော့မယ်ဆိုတဲ့ခေါင်းစဉ်နဲ့ Reuters သတင်းဌာနက Matt Spadornik နဲ့ Jason Zapp တို့ရေးသားထားပါတယ်။အီရတ်နဲ့မြန်မာနိုင်ငံကိုဒီလိုကလေးစစ်သားအဆုံးပြုတဲ့စင်ကဖျက်ချတော့မယ်ဆိုတာအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်။ဒါဟာ Trump အဆိုအရအနေနဲ့လူခွင့်ရေးတဲ့လုံခြုံရေးနဲ့သံတမန်ဆက်ဆံရေးအဆင်ပြေမှုကိုဦးစားပေးတယ်လို့စွပ်စွဲခံလာရနိုင်စရာဖြစ်ပါတယ်။လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့ Human Rights Watch ကတော့မြန်မာနိုင်ငံကိုဒီစင်းကပယ်ဖြတ်တာဟာအချိန်မတန်သေးတဲ့လှုပ်ရဖြစ်တယ်လို့ဆိုပါတယ်ဒီလိုရုပ်သိမ်းလိုက်တဲ့အတွက်ကလေးသင်ငယ်တွေကြုံပြုခံရမှုလူခွင့်ရေးချိုးဖောက်ခံရမှုတွေပိုများလာနိုင်တယ်လို့လည်းထောက်ပြထားပါတယ်ဒါ့အပြင်မြန်မာနိုင်ငံစစ်တပ်နဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့ခုနှစ်ဖွဲ့ကိုကလေးစစ်သားအဆုံးပြုတဲ့စည်းရင်းမှာထည့်ထားတဲ့ကုလသမဂ္ဂနဲ့လည်းသဘောထားကွဲလွဲနိုင်ပါတယ်အခုခါမြန်မာနိုင်ငံဟာအိန္ဒိယတရုတ်နိုင်ငံရဲ့လွှတ်မိုးမှုကိုတဖြည်းဖြည်းခံလာရတဲ့အတွက်အမေရိကန်အတွက်မဟာဗျူဟာအရပုံမအရေးကြီးလာတဲ့နိုင်ငံတစ်ခုဖြစ်တယ်လို့ရေးသားထားပါရခင်ဗျာမြန်မာပြည်ထဲကတဆင်မြို့တော်ဆိုတဲ့ခေါင်းစဉ်နဲ့ဗြိတိန်နိုင်ငံထုတ် The Independent သတင်းစာမှာတော့ Alison Melinden ရေးသားထားတာကိုတွေ့ရပါတယ်မြန်မာနိုင်ငံရဲ့မြို့တော်နေပြည်တော်ဟာ Student Kilometer 9000 George စီပီအကြာအဖြစ်လန်ဒန်မြို့ရဲ့လေဆာခွဲပူကြီးပါတယ်ဒါပေမဲ့ဒီမြို့တော်ဟာသင်ချိုင်းတစားပြင်လိုပါပဲမြို့တော်လူဦးရေဟာ9000ကျော်သာရှိပြီးလန်ဒန်လူဦးရေကတော့2016ခမန်းကျဲအရစစ်သန်းခွဲကျော်ရှိနေတာပါ။ရှင်ပြင်းနန်းဆိုင်တဲ့နေရာလို့အဓိပ္ပာယ်ရတဲ့နေပြည်တော်ကိုမြို့တော်အဖြစ်ရန်ကုန်ကနေပြီး2005ခုနှစ်နိုဝင်ဘာမှာထိုးစဉ်စစ်အစိုးရကပြောင်းရွှေ့လာခဲ့တာပါ။ Guardian သတင်းစာအဆိုအရနေပြည်တော်တိဆောက်တဲ့ကုန်ကျစရိတ်ဟာ American Dollar သန်း 4,000 ရှိတယ်လို့သိရပါတယ်။ကားအစီး20တပြိုင်နီးမောင်းနှင်နိုင်တဲ့ Highway လမ်းမကြီးတွေနဲ့အနာဂတ်မှာချက်ထွင်နိုင်ဖို့တိဆောက်ထားခဲ့တာဖြစ်ပါတယ်။အစိုးရဒေါ်လာသန်းထောင်ပေါင်းများစွာပြုံနှံထားပေမဲ့ဒီနေပြည်တော်ဟာကိုယ်နိုင်ငံသားမြန်မာတွေကိုဇော်၎င်းကမ္ဘာလက်ခီးသွားတွေကိုဇော်၎င်းဆွဲဆောင်နိုင်ခြင်းမရှိပါဘူးအရေးသားထားပါရခင်ဗျာ
ဆက်လက်ပြီး The Newsweek Magazine မှာမေးတောင်နေပြီဖြစ်တဲ့မြန်မာနိုင်ငံရဲ့ပြည်တွင်းစစ်နဲ့စစ်တပ်ရဲ့လူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေနဲ့ပတ်သက်လို့စိတ်မကောင်းစရာဖြစ်လာအောင်ဒေါ်အောင်ဆန်းစုကြည်ကစိတ်စိတ်ညှိနေတယ်ဆိုတဲ့ Amnesty International အဖွဲ့ကြီးရဲ့ပဋိပက္ခဆိုင်ရာထိပ်တန်းအကြံပေးပုဂ္ဂိုလ်Matthew Wells ရဲ့အဘိုကနေကောက်နှုတ်တင်ပြလိုပါလေမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်နေပြီမဲ့စစ်တပ်ကတော့လိုက်မပြောင်းသေးတာတွေ့ရတဲ့အကြောင်းနဲ့မြန်မာနိုင်ငံမြောက်ပိုင်းမှာလူခွင့်ရေးကျူးလွန်ချုပ်ဖောက်မှုတွေရှိနေတာဟာခြေစုနဲ့ချီပြီးကြည်ကြပြန့်ပြန့်ရှိနေတဲ့ပုံစံမျိုးပဲဖြစ်နေတဲ့အကြောင်းပြီးခဲ့တဲ့နှစ်ကရိုဟင်ဂျာအစိုးရတွေရခိုင်နယ်စပ်စခန်းတွေကိုဝင်တိုက်ခိုက်ခဲ့ရမှာမြန်မာလူကြုံရေးတပ်တွေကနင်းမြေရှင်းလင်းရေးလုပ်ခဲ့တာဟာအရာသားတွေပေါ်ကြီးမားတဲ့လူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းနဲ့ဒီလိုပြစ်မှုတွေကျူးလွန်တာဟာအံ့အားသင့်စရာမဟုတ်တာကမြန်မာစစ်တပ်ဟာအထင်ကမရှိပဲလွတ်လပ်စွာလှုပ်ဆောင်ခွင့်ရနေတဲ့အကြောင်းနဲ့လက်ရှိမြန်မာဥပဒေအရစစ်တပ်ဟာကိုယ်ပိုင်တရားစီရင်ခွင့်ရနေတဲ့အကြောင်းပြင်ကျူးလွန်ချိုးဖောက်သူတွေအနေနဲ့အပြည့်အဝစုံစမ်းစစ်ဆေးခြင်းမခံရတယ်လို့အရေးယူခံရခြင်းကလည်းနှေးပါတဲ့အကြောင်းနဲ့စစ်တပ်ရဲ့လက်အောက်မှာ ကာကွယ်ရေးနေစားရေးရနဲ့ပြည်ထောင်စုဝန်ကြီးဌာနတို့ရှိနေတာလည်းဖြစ်တဲ့အကြောင်းဆောင်းပါးရှင်ကထောက်ပြထားပါတယ်။ Amnesty International ကမှတ်တမ်းတင်ထားတဲ့လူခွင့်ကျူးလွန်ချုပ်ဖောက်မှုအများစုကိုစစ်တပ်ကကျူးလွန်တာမှန်ပေမဲ့လည်းသူတို့ကြီးပဲကျူးလွန်တာတော့မဟုတ်တဲ့အကြောင်းမြန်မာနိုင်ငံမြောက်ပိုင်းရှိတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေကလည်းလူခွင့်ရေးကျူးလွန်ချုပ်ဖောက်မှုတွေရှိခဲ့တဲ့အကြောင်းနဲ့ဒီလိုမြန်မာနိုင်ငံမြောက်ပိုင်းနဲ့ရခိုင်ပြည်နယ်မှာကျူးလွန်ချုပ်ဖောက်မှုတွေရှိနေပေမဲ့လို့လေစီမကောင်းဖြစ်ရလောက်အောင်ဒေါက်အောင်ဆန်းစုကြည်ကစိတ်ဆိတ်ညင်နေတဲ့အကြောင်းနဲ့အစိုးရနဲ့စစ်တပ်ဟာလူသားချင်းစာနာမှုအထောက်အကူတွေကိုပေးနိုင်ဖို့ဖွင့်ပေးဖို့လိုသလိုမကြသည့်မိကကုလသမဂ္ဂကဖွဲ့စည်းခဲ့တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကလည်းရခိုင်ပြည်နယ်ကိုတွားရောက်ခွင့်ပြုသင့်တဲ့အကြောင်းပြင်လျက်ရှိငြိမ်းချမ်းရေးဖော်ဆောင်မှုကိုအောင်မြင်စေခြင်းရင်တော့လူခွင့်ရေးကိုလေးစားလိုက်နာပြီးပြစ်မှုကျူးလွန်သူတွေကိုတတိယစွာအေးအယူနိုင်ဖို့ဦးစားပေးရမှာဖြစ်တဲ့အကြောင်းဆောင်းပါရှင်ကတိုက်တွန်းထားပါတယ်ရှင်
။ကမ္ဘာမီဒီယာတွေကမြန်မာအပြည်အကြောင်းနားဆင်ရအပြီးအမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်။
နဲ့တင်ပြမယ် idiom အသုံးကတော့
daylight robbery
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက daylight daylight ကနေ့ခင်းကြောင်တောင် robbery robbery ကခိုးတာဓမြတိုက်တာလို့အဓိပ္ပာယ်ရပြီး scribe clone ရဲ့လွန်ကောက်အဓိပ္ပာယ်ကတော့နေ့ခင်းကြောင်တောင်ခိုးတာနေ့ခင်းကြောင်ဓမြတိုက်တာပေါ့ရှင်ဒီတော့ဟာကျမတို့မြန်မာမှာလေအလားတူရှိတာသောတာရှင်များအသိပါနေကင်းကျွန်တော်ဓမြတိုက်တယ်ဆိုရင်ဘန်စကတိဘေကတိတိကြီးနဲ့မတန်မဆဈေးကိုပိုချတာကိုဆိုလိုတာဖြစ်ပါတယ်ဒီတော့နေပတ်တယ်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီတပလင်း10ဒေါ်လာပေးရမယ်ဒါနေကင်းကျွန်တော်ဘျောင်းဓမြတိုက်တာစီမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ $10 for a bottle of orange juice? That's daylight robbery.
ဈေးကိုမတန်တဆတောင်းနေဆိုရင် idiom အသုံးအရဘယ်လိုပြောမလဲ?
Daylight robbery.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အင်္ဂလိပ်သင်ခန်းစာပြီးခုတခါနားဆင်ရမှာကအမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအသက်19နှစ်အရွယ်မတ်ရှွန်းလဲဝေကျော်ဟာ2016ဆက်ခွန်စာသင်နှစ်အတွက်ဆယ်တန်းဆောင်ပွဲကိုမန္တလေးအိုးဘူအကျဉ်းထောင်ကနေဝင်ရောက်ဖြည့်ဆို့ရမှာသုံးဘာသာဂုဏ်ထူးနဲ့အောင်မြင်ခဲ့တဲ့အတွက်လူမှုကွန်ရက်ဒီမှာလူစိတ်ဝင်စားခဲ့ပါတယ်အသက်မပြည့်သေးပဲလူကြီးထောင်မှာချမှတ်ခံရပေမဲ့လည်းပညာရေးထူးချွန်တဲ့ဒီမင်းကလေးငယ်ရဲ့ရှေ့ရေးတက္ကသိုလ်ပညာစည်းဝေးနိုင်မှုတမရထံကိုအသနာခံစားတင်သွင်းနိုင်ရေးလူအခွင့်ရေးရှိနေကွန်ရက်တွေကကြိုးပမ်းသင့်တယ်လို့တိုက်တွန်းချက်တွေထွက်ပေါ်နေတာပါဒီအကြောင်းဟောင်ကောင်အခြေစိုက် AHRC ရဲ့ရှိနေဦးမင်းလွင်ဦးနဲ့မေးမြန်းပြီးဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်တင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my
ကျန်စံပေးပွဲအောင်စီနေလက်ထွက်သွားပြီဆိုတဲ့အခါကျတော့ဂုံတူတွေလည်းရကြတဲ့လူတွေထဲမှာပေါ့နော်ထူးထူးခြားခြားကတော့အိုးဘို့ထောင်မှာမူးရစ်စေးပြား15ပြားကြောင်ပေါ့နော်ထောင်တန်း10နှစ်ကြာခံနေရတဲ့မရွှေနဲ့ဝေကျော်ပေါ့နော်သူကအသက်19နှစ်ရှိပြီပေါ့သူ့အမှုနဲ့ပတ်သက်ပြီးတော့ဦးမင်းလွင်ဦးလေးဖတ်မိမှာပေါ့နော်သူက19နှစ်ဆိုတဲ့အခါကျတော့ဒီအမှုနဲ့ပေါ့နော်ထောင်တန်း10နှစ်သူ့တရားသူကြီးကစီရင်လိုက်တယ်သူကထောင်ထဲမှာရောက်နေတာလေနှစ်နှစ်ရှိသွားပြီဆိုတဲ့အခါကျတော့သူ့ကိုဒီအမှုစစ်စင်ကသူက18နှစ်ပေါ့နော်ဆိုဒီ18နှစ်အရွယ်ပေါ့နော်ဒီအမျိုးသမီးငယ်တူအနေနဲ့အုပ်ဘို့ထောင်ပေါ့နော်ဒီလိုမျိုးထောင်ကြီးထဲမှာထောင်ချခံရဖို့ပေါ့နော်မြန်မာနိုင်ငံမှာဘယ်အရွယ်ကြမှာသာတကယ်လူကြီးထောင်တွေကိုတရားသူကြီးအနေနဲ့ချနိုင်လဲရှင့်ဘာလို့လဲဆိုဒီကလေးမလေးကပညာတန်ဖိုးထားတယ် သူကလည်းဒီဆယ်တန်းစာပြပွဲမှာသူဂုံတူးသုံးခုနဲ့ပေါ့နော်ပတိပီသိပ်ပိုင်ရဲ့စီးပွားရေးရဲ့သူကရတယ်။နောက်ပြီးတော့လေသူကတက်ခွင့်ရခဲ့လို့ရှိရင်စီးပွားရေးတက်ကတူလည်းတက်ခွင့်ရခြင်းတယ်ဆိုတော့သူကအမျိုးသမီးလည်းဖြစ်တယ်အသက်လည်းငယ်တယ်ပညာရေးကိုလည်းတန်ဖိုးထားတယ်သူ့ဘဝပြန်ပြီးထူထောင်ရေးအတွက်ကိုသူကဒီဇိုင်းမမပေါ့နော်စူးစားခြင်းစိတ်ရှိတဲ့ပုံပေါ်တယ်ဒီလိုမျိုးခြေနေမျိုးမှာမြန်မာအမျိုးသမီးငယ်တူဦးပေါ့နော်အချင်းဆောင်တွေမှာဆက်ထားတင်ပါလေရှင်အစတည်းကဘလို့ဖြစ်တင်ပါလေ
ကျွန်တော်တို့တမှုကိုလူမှုကွန်ရက်ပေါ်မှာဖားရတဲ့အခါနောက်ပြီးတော့တခါသတင်းဌာနတွေနဲ့အင်တာဗျူးတွေလုပ်ထားတဲ့ဥစ္စာတွေကိုကျွန်တော်ဖတ်ကြည့်တဲ့အခါမှာမြန်မာနိုင်ငံရဲ့မှားယွင်းတဲ့တရားစီရင်ရေးကြောင့်မနစ်နာတိုက်တဲ့သူတွေနစ်နာပြီးတော့အခုလိုမျိုးခံစားနေရတယ်ဆိုတော့ကျွန်တော်တို့ထင်ထင်ရှားရှားတွေ့ရတာဖြစ်တယ
်။ဆက်ဆက်ဦးမင်းလူပြောတဲ့ဒီမှားယွင်းတဲ့တရားရေးစနစ်ကခုဒီအမှုအခြေအနေမှာပါကြောင်ပါလေ။နောက်ပြီးတော့ဒီခရီးမလေးကမှားယွင်းတဲ့စနစ်ကြောင့်ဘလို့နှိမ့်နာမှုတွေတွေ့ရပါလ
ဲ။အမှန်ကတော့ဗျာအဲ့ဒီဖန်ဆီးတဲ့အချိန်တုန်းကဒီမှာရှင်လေးကအသက်မပြည့်သေးဘူးဆိုလို့ရှိရင်ကလေးသူငယ်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းသူ့ကိုစစ်ဆေးစီရင်ရမှာဖြစ်တယ်။အမှုစစ်ဆေးစီရင်နေတဲ့အချိန်ဒီမှာတော့မှအာမခံပြင်ပြထားမယ်လူကြီးမိဘခေါင်းဝင်တွေနဲ့လွတ်တဲ့နေဆိုရင်လွတ်ထားမယ်ကျင့်စာရိတ္တကောင်းနေဆိုရင်ကိုယ်ပိုင်ခေါင်းဝင်နဲ့တော့လွတ်ထားနိုင်တဲ့အခွင့်အရေးတွေရှိတယ်သို့တော်လည်းပဲမူရစီဝါမှုဖြစ်တဲ့အတွက်ဆိုပြီးတော့ဒါတွေကိုတရားခံအခုအချင်းကြားခံနေရတဲ့သူကခံစားခွင့်မရခဲ့တာကိုကျွန်တော်တွေ့ရတယ်နောက်ပြီးတော့တခါတရားစွဲအဖွဲ့အစည်းတွေဖြစ်တဲ့ရေဥရေအရာရှိတရားသူကြီးတွေကလည်းငွေရည်နဲ့ကလေးတယောက်ရဲ့ဘဝရှိရေးအတွက်ကို10နှစ်ဆိုတဲ့ပြည်တံကကလေးရဲ့ဘဝတစ်ခုလုံးပြောင်းသွားနိုင်တဲ့ဥစ္စာဆိုတော့ထဲမတွေ့ပဲနဲ့အခုလိုစီရင်လိုက်တာတွေကလည်းမှားယွင်းနေ။ဘာဖြစ်လို့မှားယွင်းလဲဆိုတော့ကဒီလိုမျိုးအမှုဖြစ်လာပြီဆိုလို့ရှိရင်တရားခံကိုရဲဟုတ်ရဲရနေပြီးတော့စွဲတင်ရတော့မယ့်အခါမှာဒီကောင်းမလေးကိုတရားခံအဖြစ်အစာထိုးပြီးတော့ဒီအမှုမှာဥပဒေဝန်ထမ်းတရားသူကြီးအစာရှိသည်ဖြစ်မော်နော်ကျွန်တော်တို့မြန်မာနိုင်ငံတရားရေးစီရင်စနစ်ရဲ့လက်စားမှုတွေရဒီလိုစီရင်လိုက်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျအ
ဲ့တော့ तू อ่ะပေါ့နော်စစောကပြောတယ်လို့အခု16နှစ်ပေါ့နော် तू ဥပုထောင်ထဲမှာကြာနေတာ2နှစ်ရှိပြီဆိုတော့ तू စထောင်ချခံတော့16နှစ်ပေါ့နော်16နှစ်အရွယ်အမျိုးသမီးငယ်မျိုးသားငယ်တွေကိုပေါ့နော်မြန်မာနိုင်ငံရဲ့တရားရေးစနစ်ရစီရင်တဲ့အခါမှာတမတ်တမတ်ကြပါဘောနော်ဒီလူငယ်တွေရဲ့ရှေးရေးကိုလည်းရှေ့ရှုပြီးတော့ဘယ်လိုဥပဒေရစီရင်ထုံးနေရှိပါလဲ
ဘယ်လိုဥပဒေရစီရင်ထုံးနေရှိတယ်ဆိုတော့ကအခုကျွန်တော်တို့ကလေးသူငယ်ဥပဒေပေါ်လာတဲ့အခါမှာတော့ကလေးသူငယ်မှုကိန်းကိုစစ်ဆေးစီရင်တဲ့အခါမှာကလေးသူငယ်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအတိုင်းလိုက်နာစစ်ဆေးစီရင်မှုလိုတာပေါ့နော်နောက်ပြီးတော့တခါကလေးသူငယ်အကျဉ်းသားတွေကိုလူကြီးအကျဉ်းသားတွေနဲ့ရောထားလို့မရတဲ့တည်တံ့ထားမယ်အဲ့ဒီဥစ္စာကလည်းကျွန်တော်ဘဝပြည်မှာကအဆောက်အုံတွေကပြည့်ပြည့်စုံစုံမရှိတဲ့အခါကျတော့ကလေးတွေကလည်းလူကြီးတွေနဲ့ပဲရောနေရတယ်။စာပင်ဖို့ဆိုတာတော့မှဒီထောင်ပိုင်းတွေထောင်မှုတွေကထောက်ကူပေးလို့သာယခုလိုမျိုးစာပင်ပေးနိုင်တဲ့အခြေအနေမျိုးဖြစ်တာပေါ့နော်။အမှန်တော့မျိုးသမီးတွေဆိုလို့ရှိရင်မျိုးသမီးလေးချင်းသင်္ဍန်းကြောင်တွေမျိုးသမီးဂျီဟာတွေဒါတွေကိုပို့ပြီးတော့မှကလေးတွေရဲ့ဘဝတိုးတက်ကောင်းမှုအတွက်သင်္ဍန်းနေတော့လကောင်းကျောင်းနေတော့လကောင်းဆက်လက်ထားပြီးနေအောင်ဆောင်ရွက်ပေးရမှာဖြစ်တယ်။အဲ့ဒီလိုမျိုးမလုပ်ပေးနိုင်ပဲနဲ့အခုကတော့အိုးဘိုအချင်းထောင်နေမှာမှရောက်မှသာစာမေးပွဲလေးဖြေနိုင်တဲ့ကိစ္စတစ်ခုလိုမျိုးပဲဆောင်ရွက်ပေးတာကတော့သိတော့မဟုတ်ဘူးလို့ကျွန်တော်ကမြင်ပါတယ်ခင်ဗျ။အ
ဲ့တော့ဒီလူငယ်တွေကိုပြည့်မှုကျွလွန်လို့အချင်းချတဲ့ခါမှာလူငယ်တင်တန်းကျောင်းတွေမြန်မာပြည်မှာရှိတယ်လို့တော့ကြားရပါတယ်ဥမာညှက်ဝဆန်းလို့ပေါ့နော်ဒီနေရာမှာဘာဖြစ်လို့အမျိုးသမီးလေးကိုပေါ့နော်လူငယ်တင်တန်းကျောင်းတွေရှိရနေဘာဖြစ်လို့ဥပုထောင်ပေါ့နော်လူကြီးထောင်ကိုနှစ်ရှည်ထောက်တန်း10နှစ်ဆိုတာဆိုတော့ပြောတယ်လို့ပဲသူ့ဘဝရဲ့အကောင်းဆုံးချိန်တည်းပါသွားပြီပေါ့နော်ဒါကလည်းကြခံရတဲ့တသက်ခံကလည်းဘာပဲဆိုတော့ဒီပေါ့နော်မူရစီပြား15ပြားနဲ့ဆိုတဲ့အခါကျတော့ဒီလိုမျိုးမူရစီနဲ့ပတ်သက်ပြီးတော့စီရင်ထုံးနေမှာတော့ဆေးပြားလေးတွေ့တာ ਨੇ ပေါ့နော်ဆယ်နှစ်ဆိုတာဟာတော်တော်လေးဟိုကာလရှိတယ်လို့ဟိုဆိုရမှာပေါ့န
ော်ဒါကလူငယ်တွေဆိုလို့ရှိရင်တော့ဘဝကြီးတစ်ခုလုံးကိုကြောင်းရလမ်းလိုက်တယ်လို့ပြောင်းလဲသွားနိုင်တယ်ကာလဟု
တ်ကဲ့အဲ့တော့တရားသူကြီးကဘယ်လိုမျိုးဒီအမှုကိုစစ်ဆေးပြီးတော့ပေါ့နော်ဒီလိုမျိုး10နှစ်အထိချနိုင်လို့တဲ့ဆုံးဖြတ်ချက်ရောက်လာတဲ့ပေါ့နော်ဦးမင်းလူနည်းနည်းသုံးသပ်ပေးပါလားလက်ရှိတရားရေးစနစ်ပေါ်အခြေခံပြီးတော့ပေါ့နော
်ဥပဒေအမှန်တိုင်းသုံးသပ်မယ်ဆိုလို့ရှိရင်တော့အသက်မပြည့်သေးတဲ့ကလေးအရွယ်လေးဖြစ်တယ်နောက်ပြီးတော့ပထမအချိန်ကျူးလွန်တာလည်းဖြစ်တယ် ကလေးရဲ့အနာဂတ်ဒီမှာပြည့်စည်ဖို့အတွက်တင်းတင်းနဲ့ပြစ်ဒဏ်မဲ့ချမှတ်ပေးရမယ်ဆိုတာကိုကျွန်တော်တို့ဒီကလေးသူငယ်ဥပဒေဒီမှာအတိအလင်းပြဋ္ဌာန်းထားတာဖြစ်တယ်။သို့တော်လည်းပဲယခုအမိန့်ချလိုက်တဲ့တရားရုံးကပြဋ္ဌာန်းချက်တွေညွှန်ကြားချက်တွေကိုလည်းလိုက်နာပြီးဆောင်ရွက်ခဲ့ဟန်မတူ။အဲဒါကြောင့်လည်းအခုလိုမျိုးဆယ်နှစ်အထိဖြစ်လာတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့မြင်တယ်။အဲ့တော့မူရင်းစီဝါဖမ်းမိရင်ဖမ်းမိတဲ့အတိုင်းဒါပေါ်မှာဆေးပြားတစ်ထောင်လောက်မိတယ်တစ်ထောင်လောက်မိတယ်ဆိုလို့ရှိရင်တော့ထောင်နံဘလောက်၃၄၅ပြားဆေးပြားလောက်မိတယ်ဆိုလို့ရှိရင်ထောင်နံဘလောက်အဲ့ဒီလိုမျိုးလဲသတ်မှတ်ထားတဲ့သတ်မှတ်ချက်တွေလည်းရှိပါတယ်သို့တော်လည်းပဲဒီကိစ္စမှာကတော့ကျွန်တော်ထင်တာရဲရဲဥရီဝန်ထမ်းရဲတရားသူကြီးရဲဒီကိစ္စရမ်းရမ်းသူတို့လက်ထဲကလွတ်ရင်ပြီးပြီညနေလွဲခဲ့ပြီးစီရင်လို့ပဲဒီလိုနိနာသွားတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
အဲ့တော့ဆက်စပ်ဦးမင်းလူလူရှင်းပြတယ်လို့ပေါ့နော်ဒီကလေးကလည်းထောင်ချစဉ်မှာအသက်18နှစ်တွေ့တဲ့ဆေးပြားလည်း15ပြားနောက်ပြတော့လည်းတကယ်ကြတော့လည်းလုတဲ့ဆိုင်မှာတွေ့ရတဲ့ဆေးပြားပေါ့နော်သူကအဲ့ဒီနေရာမှာရှိနေလို့သားပေါ့နော်တကယ်ကြတော့သူကဖေးပြားတွေရဲ့ပိုင်ရှင်နဲ့မဟုတ်ဘူး
ဟုတ်တယ်ပိုင်ရှင်ရလို့နေတယ်ဟုတ်တယ်
နောက်တစ်ခုကဒီကလေးမလေးကအခုထေတန်းဆံမှုပဲဖြေတဲ့နေရာမှာလည်းထောင်ထဲမှာစာကျက်ပြီးတော့ဖြည်းတဲ့နာမှာဂုံတူးသုံးခုတောင်ထွက်တယ်ဆိုတဲ့အခါကျတော့ဒီကလေးမလေးရဲ့ဒီဘဝပေါ့နော်ပြန်လေထူထောင်ရေးအတွက်သူ့မှာလည်းဆန္ဒလေးရှိတဲ့အခါကျတော့အဲ့ခါကျတော့နိုင်ငံတော်အနေနဲ့အကောင်းဆုံးကလေးမလေးရဲ့ဘဝကိုဘယ်လိုပြန်လေမြင့်တင်ပေးနိုင်မလဲရှင
်အဲ့ဒီလိုမျိုးဖြစ်ဖို့အတွက်ဆိုလို့ရှိရင်တော့နိနာတဲ့ရှင်လေးဝင်းကျော်ဖက်ကနေပြီးတော့အကျိုးဆောင်လိုက်ပြီးမြင့်ရှင်နေပြီးကနေပြီးတော့နိုင်ငံတော်သမရစီအတနာခံစားတင်မေဆိုလို့ရှင်တော့ဒါဖြစ်လာနိုင်တဲ့အခြေအနေမျိုးရှိတာပေါ့နော်ပြည်တံကြစီရန်လည်းအသက်မပြည့်သေးတဲ့ကလေးသူငယ်ဖြစ်တဲ့နော်နောက်ပြီးတော့စစ်ဆေးစီရင်ထားတဲ့စီရင်ချက်ကလည်းပြည်မှုနဲ့မလိုက်အောင်ပြင်းထန်လို့နဲ့ဒါတွေကိုရှော့ဖို့စဉ်းစားပြီးတော့ဒီကလေးရဲ့နှောင်ရည်တွေမှာဆက်လက်ပြီးတော့ကောင်းမွန်သွားဖို့အတွက်အတနာခံစားတင်ပြီးလို့ရှင်လူငင်းချမ်းသာကုန်းနဲ့လှုပ်ပေးပါဆိုလို့ရှင်တော့ဒါသမရမှာတော့ဒီလွတ်နိုင်တဲ့အခွင့်အရေးရှိတော့ဒါကတော့ဖြစ်နိုင်တယ်လို့ကျွန်တော်မြင်ပါတယ်။အဲ့တော့ဥပဒေတက်ကြွနားလေတဲ့သူတို့ကနေပြီးတော့အမှုကိစ္စကိုအသေးစိတ်ပြန်လည်ပြီးတော့သုံးသပ်ပြီးတော့မှဒါရှော့ပေါ့ပြီးသေးတယ်ဆိုတဲ့အကြောင်းပြပြီးတော့အတနာခံစားတင်နေဆိုလို့ရှိရင်တော့ဒီကိစ္စကနိုင်ငံတော်သမရရဲ့ငင်းညာမှုနဲ့လူငင်းချမ်းသာခွင့်ရနိုင်တယ်ပြန်လည်လွတ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ
်။မရှင်လေဝေကျော်ကလည်းသူ့အနေနဲ့စီးပွားရေးတက္ကသိုလ်ဆက်တဲ့ချင်းနဲ့ဆိုတဲ့ခါကျတော့သူ့ကိုစားပေါ့နော်သူစီးပွားရေးတက္ကသိုလ်ဆက်တဲ့နိုင်မှုဘယ်ရှိနေရဲ့အသင်ကဆောင်ရွက်ပေးနိုင်မယ်ဆိုကျွန်တော်တို့စောင့်ကြည့်ရမှာပေါ့နော
်အဲဒီရှိနေကွန်ရဲ့အသင်ကိုဆက်သွယ်ပြီးတော့အကူအညီတောင်းနေဆိုလို့ရှိရင်ရှိနေကွန်ရဲ့ကသူကလိုက်လိုက်လေးလေးအကူအညီပေးမယ်လို့ပဲကျွန်တော်တို့
You can bend but never break me.အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့သိပ္ပံနဲ့နှိပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ပြပေးမှာဖြစ်ပါတယ
်ဒီတစ်ပတ်တော့ high speed camera လို့ခေါ်တဲ့မျက်နှုံးမြင်ကင်မရာအကြောင်းကိုပြောပြပါရစေတစ်စက္ကန့်ကိုပုံရိပ်ပေါင်း250ကနေ500လောက်ထိပုံဖန်းနိုင်တဲ့ကင်မရာကိုမျက်နှုံးမြင်ကင်မရာလို့ခေါ်နိုင်ပါတယ်။ဒီမျက်နှုံးမြင်ကင်မရာကိုတီထွင်ဖို့အတွက်ဘာကြောင့်လိုအပ်လာပါသလဲ။ယူပဗေဒပညာရှင်ဒေါက်တာပရိသတ်တင်ကအခုလိုရှင်းပြပါတယ်
။လွန်ခဲ့တဲ့အနှစ်100လောက်ကအတန်တိတ်ခက်ကရုပ်ရှင်ကြည့်ရင်ချာလီချက်ပရင်ရုပ်ရှင်မျိုးပေါ့နော်။မင်းသားမင်းသမီးတွေဟိုဇက်တောက်နဲ့ခုန်နေတာကိုမြင်ရပါမယ်။အဲ့ဘာကြောင့်လဲဆိုတဲ့အခါကျတော့ဖလင်းအလိတ်နဲ့ရိုက်ရတော့ရိုက်တဲ့အခါကျတစ်စက္ကန့်ကိုသူက14ပုံနဲ့18ပုံပဲရနိုင်ပါတယ်။ပြီးတဲ့ပုံပြီးမြန်ပြီးမရနိုင်ပါဘူး။ပြန်ပြတဲ့အခါကျတော့သူလက်ကလေးနဲ့လှည့်ရတယ်။သူလက်ကနှေးလိုက်မြန်လိုက်ဆိုတဲ့အခါကျဇတ်ဖြစ်နေတာ။ flick လို့ခေါ်ပါတယ်။ flicker ဆိုတာရုပ်ရှင်မင်းသားမင်းသမီးတုံဖြစ်နေတာပေါ့နော်။နောက်ပိုင်းကျတဲ့အခါကျတော့ National TV System NTSC ပေါ့နော်။နှုန်းကတစ်စက္ကန့်ကိုပုံ30နှုန်းပေါ့နော်။တိတိကျကျတော့29.69တစ်စက္ကန့်ကိုပုံရိတ်နဲ့ရိုက်တဲ့ကင်မရာတွေအသုံးပြုရမယ်ဆိုပြီးတော့သူဆန်ထားပါတယ်။ဘာလို့ဆိုတော့ကျွန်တော်တို့မျက်လုံးကတစ်စက္ကန့်ကိုပုံအစိတ်လောက်အမြန်နဲ့ရုပ်ရှင်ဒါမှမဟုတ်ဗီဒီယိုကင်မရာရဲ့နှုန်းကိုကြည့်လိုက်လို့ရတယ်လို့ရှင်။မျက်လုံးကဒါကိုတောက်လျှောက်မြင်သွားတယ်ပေါ့နော်။ဒါပေမဲ့တဘာဝမှာဖြစ်ပြနေတဲ့ဟာတွေကသိပ်မြန်တယ်ပေါ့နော်။ဥပမာအားဖြင့်မြင်းကကစုံပေါက်ပြေးနေတယ်ဆိုလို့ရှိလို့ဒီမြင်းကမြေကြီးကိုဘယ်အချိန်မှာထိလို့ဘယ်ခြေောက်ကထိတာလဲဆိုတော့ ိတ်စိတ်ဝင်စားကြတာပေါ့နော်လွန်ခဲ့တဲ့အနှစ်50 100လောက်အဲ့ဒီကနေပြီးတော့မှဒီမျက်နှုံးမြင့်ကင်မရာဘယ်လိုလုပ်မလဲဘယ်လိုရိုက်ယူမလဲရိုက်ရိုက်တဲ့အခါမျက်နှုံးကတစ်စက္ကန့်ကိုကားချက်ပေါင်း200 300လောက်အထိရိုက်တကယ်တမ်းပြန်ကြည့်တဲ့အခါကျတော့တစ်စက္ကန့်ကို15ပုံပုံ20လောက်ကြည့်တဲ့အခါကျတော့တဘာဝရေလှုပ်ရှားနေတဲ့အမြန်ကိုတဖြည်းဖြည်းချင်းပေါ့နော်တဆင့်စီတဆင့်စီမြင်ရတာပေါ့
တဘာဝရဲ့လှုပ်ရှားမှုအစ်စ်ကိုဒီလိုမြင်လာဖို့အတွက်သုံးရတဲ့ကင်မရာရဲ့မှန်သားအပြင်ပုံရိပ်တွေအများကြီးကိုတိတ်နိုင်မဲ့ဤပညာအစ်ပေါ်လာမှသုံးလာနိုင်တာဖြစ်ပါတယ
်ကင်မရာရဲ့ဓာတ်ပုံရိုက်တဲ့မှန်သား CMOS ပေါ့နော် Complementary Metal Oxide Semiconductor ဆိုတဲ့ CMOS ကအရင်မြန်ပါတယ်အဲ့ဒါနဲ့သုံးရပါတယ်တစ်စက္ကန့်ကိုပုံ900တပုံကို data ပေါင်းက10 megapixel တစ်စက္ကန့်ကိုပုံပေါင်း900လောက်ကို10 megapixel နဲ့တန်းတစ်ဆယ်လောက်ရှိတဲ့ data နဲ့မြောက်တစ်စက္ကန့်မှာเนาะအဲ့တော့တမနစ်ရိုက်မယ်ဆိုလို့ရှိရင်ဘယ်လောက်တောင်များလဲအဲ့တော့ဟို data ကိုတိမ့်ထားနိုင်တဲ့ computer တွေအမြန်ဆုံးတိမ့်နိုင်တဲ့အမြန်ဆုံးရိုက်နေတဲ့ camera တွေပေါ်လာတဲ့ video camera တွေပေါ်လာတဲ့အခါကျတော့မှသုတေသနလောက်ရတာတွေကပို့ပြီးတော့အောင်မြင်လာတယ်ပို့ပြီးတော့တဘာဝအချက်လက်တွေရဲ့သုတေသနတွေကိုတိတိချာချာလုပ်နိုင်ပါတယ
်ဒီမြန်လုံးမြင် camera ကိုဘယ်နေရာတွေမှာသုံးနေပါသလဲ
မြန်နှုံးမြင့်ကင်မရာနေရာတကာမှာတုံးပါတယ်။သုံးအောင်သုံးပါမလားလို့မထင်တဲ့နေရာပါလဲဆိုလို့ရှိရင်မိတ်ကအလှကုန်နောက်ဆက်ပြရည်အဲ့ဒါကြီးသူတင်နာလုပ်တဲ့အခါကျတော့မိတ်ကတကူလိန်နဲ့ body lotion ဆိုပါလို့အဲ့ဒါမျိုးဘလောက်ချောမွတ်နေအောင်လိမ့်နိုင်လဲဆိုတဲ့ဟာသူ့ရောတဲ့ဓာတုပေဒါတွေရောတဲ့အခါမှာဘလောက်အမြန်နဲ့ရောလဲဆိုတာသူကမြန်မြန်ရောလေကောင်းလေလားရန်ရောနေတဲ့အချိန်မှာဘာဖြစ်နေလဲဆိုတဲ့ဟာကိုသိကျင်တဲ့အတွက်လုပ်ရတာပေါ့
။နောက်သုံးကြတဲ့နေရာကတော့ကားလုပ်ငန်းမှာဖြစ်ပါတယ်
car engine တကူဘလောက်အထိကောင်းနေတယ်လဲဆိုတဲ့ဟာကားရဲ့ timing ပဲ။နောက် engine မှာရှိတဲ့ valve တွေခုန်နေတာပေါ့နော်။ခုန်နှံမှန်ရဲ့လား။ဆိုတော့မျက်စိနဲ့ကြည့်လို့မရအောင်လေ။တစ်စက္ကန့်ကိုအချိန်ပေါင်း900 1000မကခုန်နေတဲ့ဟာကြတော့မျက်လုံးနဲ့မမြင်ရတဲ့အတွက်တစ်ဆင့်စီဘလို့ပြောင်းလဲသွားလဲ။ valve လေးတွေခုန်နှံမှန်တလားမမှန်လားဆိုတာကိုမျက်နှုံးမြင့်ကင်မရာနဲ့ engine ကိုဓာတ်ပုံရိုက်လိုက်တယ်။ရိုက်တဲ့နှုံးကအယမ်းမြန်ပြီးတော့ကြည့်တဲ့နှုံးကတအားလျှော့ချလိုက်တော့တစ်ဆင့်ပြီးတစ်ဆင့်ဘာတွေပြောင်းသွားလဲ။ဘလို့ပြောင်းသွားလဲဆိုတာကိုသိနိုင်ပါတယ်။အဲနောက်တစ်ခုသိအရေးကြီးတာဖြည့်ပြီးပေါ့နော်။ကားမောင်းသမားတို့ပက်ဆင်ဂျာတွေကိုဘာပဲတိုက်မိတိုက်မိပေါ့နော်။ကားဘော်ဒီမှာကျိုးပယ်ပြီးတော့လူအန်ဒရယ်ရောက်အတက်အန်ဒရယ်ဖြစ်နိုင်ပါတယ်။အဲ့တော့အဲ့လိုမဖြစ်အောင်ဒီကားဘော်ဒီရဲ့ structure ကဘယ်နေရာမှာစပြီးကျေသွားလဲဆိုဘာကြောင့်ကျေသွားလဲဆိုတာကိုမျက်နှုံးမြင့်ကင်မရာနဲ့ရိုက်ပြီးတော့မှသူ့ slow motion ပြန်ကြည့်တော့မှဒီကားဘော်ဒီဒီဇိုင်းစောက်တဲ့အခါဒီတဲ့ပို့ပြီးကားအောင်လှုပ်ဖို့သူတည်တနာတိတ်အတုံးဝင်ပါတယ
်။အားကစားမှာအတုံးတည်တာကိုကြည့်ရအောင်ပါ
။ကောက်တီရိုက်လိုက်တဲ့အခါကိုလွှဲတဲ့ဟန်လွှဲပုံလွှဲနည်းနဲ့ဒီကောက်တန်ရိုက်လိုက်တဲ့အခါကြလို့ရှိရင်ဘယ်နေရာမှာထိသွားလဲဆိုတာကိုမမြင်နိုင်ပါဘူး။ဂိုက်လေးရာလောက်ကိုနော်၄-၅စက္ကန့်အတွင်းရောက်သွားအောင်ဒီလောက်မြန်တဲ့နှုတ်နဲ့ရိုက်လိုက်တဲ့ဟာကောက်တီရဲ့ဘယ်နေရာမှာထိတယ်လဲကောက်တီကဘလို့ပိန်သွားတယ်လဲပြန်ဖောင်းလာတယ်လားကောက်တီဒီဇိုင်းလုပ်တဲ့ဟာကောက်ရိုက်တဲ့အတန်သူတည်တနာလုပ်တာလဲဒီမျက်နှုံးမြင့်ကင်မရာနဲ့ပဲကြည့်လို့ရတယ်နောက်အားကစားသမားတွေဒိုင်ဗင်ထိုးတာဆိုရေထဲကိုတဲ့တယ်လေးကျသွားအောင်ရေတွေဖွာမသွားအောင်ဘယ်နည်းနဲ့ဘလို့ထိုးဆင်းလိုက်လဲပယ်နေရာမှာမှားနေတယ်လဲနောက်ဘောလုံးကန်တာတော့မှသူတို့ high speed camera နဲ့ရိုက်ပြီးတော့သူတည်တနာလုပ်ပါတယ်။ကန်လိုက်တဲ့ဟာခေါင်းနဲ့တိုက်လိုက်တဲ့ဟာဘယ်နေရာမှာတိုက်လို့ရှိရင်ဘောလုံးကကုလူချင်းတဲ့နေရာကိုရောက်အောင်လုပ်လို့ရတယ်လေဆိုပြီးပြစရာ high speed camera နဲ့ရိုက်ပြီးတော့မှပြန်တင်ပေးပါတယ
်။ကာကွယ်ရေးအတွက်ကဘယ်နေရာတွေမှာသုံးပါသလဲ
။ပနတ်နဲ့ပြစ်လိုက်တဲ့အခါကြလို့ရှိလို့တစ်စက္ကန့်မီတာပေါင်းမြောက်များစွာနဲ့ခါရဲဒိုင်းကနေထွက်သွားတဲ့အခါကြတော့ကြီးကအင်ဂျီမှာကြီးစံရဲ့ထိပ်ဖူးကဘလို့ကွဲပြီးဝင်သွားတယ်လေမကွဲအောင်ဘလို့ပစ္စည်းများတုံးမလဲကြည်စံရဲ့အချိန်ကြောင့်ဘယ်နေရာမှာကွဲလို့မကွဲအောင်ဘာလုပ်မလဲနောက်ဘုံပောက်ကွဲတဲ့ဟာဘယ်နေရာမှာဘယ်အချိန်မှာပောက်သွားတဲ့အခါကျဘလို့ထိကိုက်မှုဖြစ်နိုင်တယ်လေဘလို့ကာကွယ်နိုင်တယ်လေအဲ့ဒါအစပေါ့မျက်နှုံးမြင့်ကင်မရာတွေနဲ့ကာကွယ်ရေးမှလည်းတုံးကြပါတယ
်စိတ်ပညာမှကျတော့
စိတ်ပညာစိတ်ဝင်စားစရာလေးတစ်ခုပြောပါဦးနာချီလိုက်တဲ့အခါနှာခေါင်းထဲကထွက်လာတဲ့အရေးအမှုန်တွေကဘယ်နှုံးနဲ့ဘလောက်ထွက်သွားလဲဆိုတဲ့ဟာကိုသိကျင်ကြတယ်သိကျင်တာတခြားကြောင့်မဟုတ်ယောဂကူးဆက်တဲ့ဟာဘာကြောင့်ကူးဆက်တယ်လဲဟတ်ချိုးဆိုပြီးတော့တခါလဲတန်းချီလိုက်တဲ့အခါတစ်စက္ကန့်အတွင်းမှာမီတာ200လောက်နဲ့ကိုထွက်သွားတာတချို့ကြတဲ့အခါကျအမှုန်လေးတွေကတေးလွန်အားကြီးတဲ့အတွက်ထွက်တာသွားတယ်ပတ်ဝန်းကျင်နားမှာနေနေတယ်တဖြည်းဖြည်းချင်းပြန့်သွားတဲ့ဟာကိုကြည့်ဖို့အတွက်ကဒီမျက်နှုံးမြင့်ကင်မရာနဲ့နှာခေါင်းထဲကထွက်လာတဲ့ဒီအရေးအမှုန်လေးတွေဘယ်နေရာကိုဘလောက်အထိတွားနိုင်လဲရွယ်အစားပေါ်မူတည်ပြင်ဘလောက်အထိပြန့်သွားနိုင်လဲဆိုတဲ့ဟာကိုသူတည်တနာလောက်တာသိစိတ်ဝင်စားဖို့ကောင်းပါတယ
်ဒေါက်တာပရိသတ်တင်မှာ မျက်နှာမြင်ကင်မရာကိုဇီဝသိပ်ပန်တဲ့အာကာသစူးစမ်းရေးတွေမှာဘယ်လိုသုံးနေကြလဲဒီလိုတီထွင်လာနိုင်တာကြောင့်လူသားတွေအတွက်ဘယ်လိုအကျိုးရှိတယ်ဆိုတာတွေကိုနောက်တစ်ပတ်မှာဆက်ပြီးတင်ပြပေးဖို့ရှိတယ်ဆိုတာကိုပြောချင်ရင်ဒီသတင်းပတ်အတွက်သိပ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲညံ့လိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နီးပညာကန္တာဖြစ်ပါရယ်ခင်ဗျာ VOA ကနေအစီအစဉ်နေဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ISIS အကြမ်းဖက်အဖွဲ့ရဲ့လက်ကမိုးစုမျိုးကိုပြန်ရဖို့အီရတ်စစ်တပ်ရဲ့6လကြာစစ်ဆင်ရေးအဆုံးသတ်ပါရောင်းမယ်အချမ်းဖက်သမားတွေဟာမိုးစုမြို့ကိုတင်ထားပြီးဘက်ဂရက်မြို့ကိုပါတင်ဖို့ရည်ရွယ်ခဲ့ပေမဲ့အခုလိုအီရတ်စစ်တပ်လက်ထက်မိုးစုမြို့ပြန်ရောက်လာပြီးမြို့ရဲ့အနောက်ပိုင်းအလံဝေးလာတဲ့နေရာကဟိုတကွက်ဒီတကွက်ပုံအောင်နေတဲ့လက်တဆုပ်စာလောက်ပဲကျန်မာတော့တယ်။ဒါကလည်းနောက်ဆုံးလက်ကျန် ISIS အချမ်းဖက်သမားတွေတုတ်တင်ခံရတာဒါမှမဟုတ်ဖမ်းဆီးခံရတာမတိုင်ခင်လေးမှသာရှိနေကြတော့မှာဖြစ်ပါတယ်။ဒါပေမဲ့အချမ်းဖက်သမားတွေဟာသူတို့ရဲ့နောက်ဆုံးချိန်ကိုပြင်ဆင်နေကြတာကြောင့်မိုးစုမြို့နေလူမှုအပေါ်မှာအရင်ကထက်ပိုးပြီးတော့လူမဆန်ရက်ဆက်ကြမ်းကြုတ်စွာဆက်ဆံလာကြပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်ရုံးရဲ့အဆိုအရ ISIS တွေဟာပြီးခဲ့တဲ့သတင်းသုံးပတ်အတွင်းလူပေါင်း200ကျော်ကိုတပ်ဖြတ်ခဲ့ပါတယ်။ကလေးငယ်တွေပါဝင်မိသားစုတစုလုံးအသက်ခံခဲ့ကြရပါတယ်လို့ UNHCR အကြီးအကဲဇာယီယာရက်အယ်ဟူစိန်ကပြောပါတယ်။သူကသူတို့မိသားစုတွေနဲ့ဘေးလွရာကိုထွက်ပြေးရင်အပြစ်မဲ့ကလေးတွေကိုပြစ်တက်သွားခဲ့ကြပါတယ်တကယ်ကိုပဲသူတို့လောက်ရက်တွေနဲ့ထိုက်တန်တဲ့ပြစ်တင်ရှုတ်ချစရာစကလုံးတောင်းမှရှာလို့မရပါဘူးဒါတွေဟာစစ်ရာဇဝတ်မှုတွေဆိုတာထင်ရှားပါတယ်လို့လည်းဆက်ပြီးတော့ပြောသွားပါတယ်အတိတ်ကာလတုန်းက ISIS အဖွဲ့ဟာလူသားတွေကိုဒိုင်းတွေလို့အသုံးပြုခဲ့ကြသလိုမြို့ကိုစွန့်ခွာထွက်ပြေးဖို့ကြိုးစားသူတွေကိုလည်းတပ်ဖြတ်ခဲ့ကြပါတယ်ဒါပေမဲ့အခုခါမှာတပ်ဖြတ်မှုနဲ့တခြားနိုင်လိုမင်းတပ်ပြုမှုတွေပိုးပြီးတော့အရှိန်မြင့်တက်လာနေပါတယ် ISIS အဖွဲ့ဟာလူတွေမျိုးကိုစွန့်ခွာမသွားနိုင်အောင်မိသားစုတစုလုံးကိုမြေအောက်ခန်းထဲမှာအစာရေစာမရှိဘဲတော့ခတ်ပိတ်လောင်ထားတာတကားတွေကိုဂဟေစော်ပြီးပိတ်ထားတာလမ်းတွေနဲ့အိမ်တွေကိုပေါက်ကွဲစေမဲ့ပစ္စည်းတွေနဲ့ထောင်ချောက်ဆင်ထားကြပါတယ်ဒါကြောင့်ကျွန်တော်တို့ဟာမိုးစုမြို့ထဲမှာကြံနေသေးတဲ့အကျန်းဖက်တိုက်ခိုက်ရေးသမားတွေကိုနှိမ်နှင်းရမှာအစီအစဉ်အတိုင်းဣရတ်လုံခြုံရေးတပ်ဖွဲ့တွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေပါတယ်။အကျန်းဖက်အဖွဲ့ခေါင်းဆောင်ဒိုင်းဟာအညိုတကြီးနဲ့အရက်သားတွေရဲ့အသက်ကိုရန်ရှာနေတာကြောင့်ကျွန်တော်တို့ရဲ့အဓိကအကြဆုံးလုပ်ငန်းကအရက်သားတွေကိုကာကွယ်ဖို့ပဲဖြစ်ပါတယ်လို့သမရရဲ့အထူးတန်တမန်ဘရက်မက်ကော့ကပြောပါတယ်။ဒါပေမဲ့အခုလက်ရှိဖြစ်နေတဲ့ရန်သူကိုအမှန်တကယ်ရင်ဆိုင်ရမယ့်အဖြစ်ကိုသတိကြီးကြီးထားကြဖို့တကယ်အရေးကြီးပါတယ်။သူတို့ဟာလူသက်သမားတွေ၊အရင်ဆိုင်တွေ၊မိုးစုမြို့ထဲမှာပိတ်မိနေတဲ့အရက်သားမှန်သမျှနဲ့လူသားတူတရက်လုံးကိုချင်းချောင်နေတဲ့သူတွေပါ။အကျန်းဖက်သမားတွေပြန်ပေးဆွဲခံထားရတဲ့မိုးစုမြို့သူမြို့သားတွေလွတ်မြောက်ရေးအထောက်ကျိုးပန်းနေကြတဲ့အီရတ်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုကူညီနိုင်သမျှကူညီဖို့ကျွန်တော်တို့ဘာမဆိုလှုပ်သွားမှာဖြစ်ပါတယ်လို့လည်းသူကပြောသွားခဲ့ပါတယ်ရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မှကြောင်းသိစေအပ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ
မြန်မာနဲ့အီရတ်ကိုခလေးရှိတာအသုံးပြုတဲ့နိုင်ငံများဆင်းကနေအမေရိကန်ကပယ်ဖြတ်တော့မယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်။ဒါဟာ Trump အဆိုအရအနေနဲ့လူခွင့်ရေးထက်လုံခြုံရေးနဲ့တန်တမာရေးအရာအရှင်ပြေမှုကိုဦးစားပေးတယ်လို့အဆွတ်ဆွဲခံလာရနိုင်ကြဖြစ်ပါတယ်။လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့ Human Rights Watch အဖွဲ့ကြီးကတော့မြန်မာနိုင်ငံကိုဒီဆင်းကနေပယ်ဖြတ်တာအချိန်မတန်သေးတဲ့လုပ်ရလို့ဝေဖန်လိုက်ပါတယ်။ဒီလိုရုပ်သိမ်းလိုက်တဲ့အတွက်ကလေးတန်ငယ်တွေချွန်ပြုတ်ခံရမှုလူခွင့်ရေးအချိုးဖောက်ခံရမှုပိုများလာနိုင်တယ်လို့လည်းပြောပါတယ်။ဒါပြင်မြန်မာနိုင်ငံစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့တို့ကိုကလေးစစ်သားအသုံးပြုတဲ့ဆင်းမှာထည့်ထားတဲ့ကုလသမဂ္ဂနဲ့လည်းသဘောထားကွဲလွဲနိုင်ပါတယ်။တောက်ကြနေမှာပဲမြန်မာအစိုးရစစ်တပ်ကတပ်မတော်မှရှိနေတဲ့ကလေးစစ်သား68ယောက်ကိုပြန်လွှတ်ပေးလိုက်တယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ဌာနကိုယ်စားလှယ်ကပြောပါတယ်။မြန်မာအစိုးရဟာ2012ကလေးစစ်သားအသုံးပြုမှုပပျောက်ရေးဆိုင်ရာကုလသမဂ္ဂနဲ့စာချုပ်ချုပ်ဆိုခဲ့ခြင်းကစပြီးကလေးစစ်သားစုစုပေါင်း849ယောက်ကိုပြန်ပြီးလွှတ်ပေးခဲ့တာပါ။တောက်ကြနေမှာဥရောပသမဂ္ဂရဲ့အစည်းအဝေးမှာဗြိတိန်မှာနေနေကြတဲ့ EU ကနိုင်ငံသား3သန်းကံကြမ္မာနဲ့ပတ်သက်ပြီးဗြိတိရှ်ဝန်ကြီးချုပ်ကဆွေးနွေးခဲ့ပါတယ်။ဒီ EU နိုင်ငံသားတွေအနေနဲ့ဘယ်သူမှဗြိတိန်နိုင်ငံတဲကနေထွက်ခွာသွားဖို့မလိုဘူးလို့လည်းပြောကြားလိုက်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းကြေညာကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်မှုအစီအစဉ်ထုတ်လွှင့်မှုနန်းလောင်ဖြစ်ပြီးတော့အတန်လွှင့်အင်ဂျင်နီယာရောကီသုံးဖြစ်ပါတယ်ဒီမနေ့အတွက်အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါသောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.